Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တန်ရဲ့2022ခုနှစ်အောက်တိုဘာလ13ရက်နေ့ဗုဒ္ဓဘူးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်စတင်တင်ဆက်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်း Radio အစီအစဉ်ကိုရုပ်သံနဲ့ပါဖြည့်ဆွဲတင်ဆက်နေပါတယ်လိုင်းတိုမီတာ24 40 50တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီမိနစ်နားဆင်ရမယ့်သတင်းတွေမှာတော့ G20 ဖွဲ့ရဲ့ထက်သီးစီးပွဲအတွင်းအာဖဂန်နစ္စတန်နိုင်ငံကိုဒေါ်လာတန်1000ကျော်ကူညီမယ်ကြောင်း EU ကကြေညာလိုက်တဲ့သတင်းမြန်မာနိုင်ငံကနေလုပ်ငန်းတွေအားလုံးရပ်ဆိုင်ပြီးဒီနှစ်ကုန်ပြန်ရုပ်သိမ်းမယ်လို့ British American ဆေးရုံကြီးလုပ်ငန်းကပြောလိုက်တဲ့သတင်းစတဲ့သတင်းတွေပါဝင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုက်နေသူပြောပြပေးတော့မှာပါ
ကောင်းပါပြီရှင်အာဆီယံအထူးတန်တမန်ရဲ့မြန်မာနိုင်ငံခီးစဉ်ဘာကြောင့်ရွှေ့ဆိုင်းလိုက်ပါတယ်
အများဆုံးဖြစ်နိုင်တဲ့ကတော့ဒေါ်ဆန်းစုကြည်နဲ့တွေးခွင့်မရလို့ဖြစ်ဖို့များပါသေးတယ်ကျွန်မမြင်တာလေနောက်တစ်ခုကအာဆီယံ
ဒါကတော့အာဆီယံလူထုအခြေပြုအဖွဲ့အစည်းခေါင်းဆောင်တဦးဖြစ်တဲ့မက်ခင်အိုမာက VOE ကိုပြောသွားတာပါသတင်းစီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါကချင်ပြည်နယ်ဖားကန့်ဒေသမှာတိုက်ပွဲဖြစ်နေတဲ့နေရာအနီးဒုက္ခသည်စခန်းမှာကိုဗစ်ကူးစက်ခံနေရတဲ့သတင်းပေးပို့ချက်ကိုလည်းတင်ဆက်မှာပါနောက်ပိုင်းမှာတော့အင်္ဂါနေ့ညဆွေးနွေးခန်းအမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာစာရာတွေကိုတင်ဆက်ဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်သူကတင်ဆက်မှာပါရှင
်ကမ္ဘာစီးပွားရေးထက်သီးနိုင်ငံပေါင်း20 G20 ဖွဲ့ကအစိုးရခေါင်းဆောင်တွေဝန်ကြီးတွေနဲ့အင်္ဂါနေ့အွန်လိုင်းဆွေးနွေးပွဲအတွင်းအာဖဂန်နစ္စတန်နိုင်ငံအတွက်ငွေကြေးထောက်ပံ့ကူညီဖို့သဘောတူခဲ့ကြပါတယ်။တာလီဘန်တွေအုပ်ချုပ်နေတဲ့အာဖဂန်နစ္စတန်နိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကြမ်းတင်းနဲ့ကြုံရမဲ့အန္တရာယ်ရှိနေတဲ့အကြောင်းကုလသမဂ္ဂတွင်းရေးမှူးချုပ်ကသတိပေးလိုက်ပြီးတဲ့နောက်မှာပဲ G20 ဖွဲ့ဝင်တွေတွေ့ဆုံကြတာလည်းဖြစ်ပါတယ်
။ If we do not act and help Afghans weather this storm and do it soon,
အာဖဂန်နိုင်ငံသားတွေရင်ဆိုင်နေရတဲ့အခြေအနေကိုကြော်လွှမ်းနိုင်အောင်အချိန်မီမကူညီနိုင်မှုဆိုရင်တော့သူတို့သာမကပဲကမ္ဘာကြီးတစ်ခုလုံးကတန်မိုးကြီးကြီးပေးဆက်ကြရပါလိမ့်မယ်လို့ G20 အဖွဲ့ CEO ဘော်မတိုင်ခင်နိုင်ပိုင်းလုံမှာပဲကုလသမဂ္ဂရုံးချုပ်ရှိရာနယူးယောက်မြို့မှာအတွင်းရေးမှူးချုပ်အန်တိုနီယိုကူတာရက်စ်သတိပေးသွားတာပါအလောက်ကမရှိစားစရာမရှိလူခွင့်ရေးကိုအကောက်အွယ်ပေးနိုင်တာတွေမရှိဘူးဆိုရင်ဘဝသစ်ထူထောင်မှုအာဖဂန်နိုင်ငံသားတွေတိုင်းပြည်ကနေထွက်ပြေးကြတာတွေမွေးစေဝါမှာကုန်မှုတွေရာဇဝတ်မှုတွေနဲ့အကြမ်းဖက်ကုန်ရက်တွေတိုးလာတာကိုတွေးရလိမ့်မယ်လို့လည်းအတွင်းရေးမှူးချုပ်ကပြောဆိုသွားပါတယ်ဥရောပသမဂ္ဂ EU ကတော့အာဖဂန်နစ္စတန်နိုင်ငံမှာစာနာမှုဆိုင်ရာအခြေအနေနဲ့စီးပွားရေးလူမှုရေးပြဿနာကြီးမကျုံအောင်ဒေါ်လာ1.15ဘီလီယံထောက်ပံ့သွားမယ့်အကြောင်းထိပ်သီးအစည်းအဝေးမှာကြေညာခဲ့တာပါဒါပေမဲ့လည်းအထောက်ပံ့တွေကိုတာလီဘန်တွေထိန်းချုပ်ခွင့်မပေးဖို့လည်း EU ခေါင်းဆောင်တွေအလေးထားပြောဆိုသွားပါတယ
်အမေရိကန်တပ်တွေရုတ်သိမ်းပြီးနောက်ပိုင်းလူသားချင်းစာနာမှုဆိုင်ရာအကြက်တဲတွေနဲ့ရင်ဆိုင်နေရတဲ့အာဖဂန်နစ္စတန်နိုင်ငံရေးဦးစားပေးဖို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာကမ္ဘာစီးပွားရေးထိပ်သီးနိုင်ငံတွေနဲ့အွန်လိုင်းတွေ့ဆုံဆွေးနွေးခဲ့ကြောင်းသမ္မတအင်ဘူရောကအင်ကာနီမှာပြောပါတယ်အချမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးနိုင်ငံတကာလူသားချင်းစာနာမှုအခုအညီတွေပေးအပ်နိုင်ရေးဂျိုးဘန်မှုတွေနဲ့ပတ်သက်လို့အပြုသဘောဆွေးနွေးခွင့်ရခဲ့ကြောင်းလည်းအင်ဘူရောပြောခွင့်ရဂျန်ဆာကီကပြောပါတယ်ဩဂုတ်လတဲ့အာဖဂန်နစ္စတန်ကနေတပ်တွေရုတ်သိမ်းပြီးနောက်ပိုင်းနိုင်ငံတကာခေါင်းဆောင်တွေပထမဆုံးအကြိမ်အွန်လိုင်းကနေတွေ့ဆုံခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအမေရိကန်ဆွေရတာဝန်ရှိသူတွေဟာကာတာနိုင်ငံဒိုဟာမြို့မှာပထမဆုံးအကြိမ်ဖြစ်တာလီဘန်တွေနဲ့လူချင်းတွေ့ဆုံပြီးဆွေးနွေးခဲ့တာပါ။နှစ်ဖက်ကြားသဘောတူညီချက်တစုံတရာရရှိကြောင်းပြောဆိုရမှရှိသလိုအာဖဂန်နစ္စတန်နိုင်ငံကိုသိမ်းပိုက်အုပ်ချုပ်နေတဲ့တာလီဘန်တွေကိုတရားဝင်အစိုးရအဖြစ်အမေရိကန်ကလည်းအသိအမှတ်မပြုသေးပါဘူးရှင်။
ရုရှားနိုင်ငံမှာကိုဗစ်ကာယောဂါကြောင့်တနေ့တည်းလူပေါင်း983ယောက်စံချိန်တင်သေဆုံးတဲ့ကြောင်းကိုရိုနာဗိုင်းရပ်စ်ယောဂါတိုက်ဖျက်ရေးအဖွဲ့ကအင်္ဂါနေ့မှာပြောလိုက်ပါတယ်။ယောဂါကူးစက်မှုတွေတိုးလာနေတဲ့ရုရှားနိုင်ငံမှာအတည်ပြုလူနာသေ28,190ရှိတာကြောင့်ပြီးခဲ့တဲ့ဒီဇင်ဘာလတည်းက29,000ကျော်စံချိန်နီးပါးအထိရှိခဲ့တာပါ။ရုရှားတောင်ဝင်ရှိသူတွေကတော့ကူးစက်မှုတွေတိုးလာတာဟာကာကွယ်ဆေးထိုးတဲ့အစီအစဉ်အားနည်းချက်တွေရောင်းလို့အပြစ်ဖို့နေပါတယ်။ဒီနေ့ဆက်မက်မှာပဲစပန်နစ်ကိုဗစ်ကာကွယ်ဆေးတွေစတင်ဖြန့်ဝေခဲ့ပေမဲ့လူရည်ရဲ့သုံးပုံတစ်ပုံလောက်သာကာကွယ်ဆေးအပြစ်ထိုးရသေးတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားတာပါ။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ကာကွယ်ဆေးထိုးတဲ့သူတွေပုံများလာအောင်မချသေးရင်တော့ပဲရွေးချယ်ခံထားကြရတဲ့လွှတ်တော်မတ်တွေတက်တက်ချွတ်ချွတ်ဥဆောင်ကြိုးပမ်းမှုတိုက်တွန်းထားတဲ့အကြောင်းရိုက်တာသတင်းကဖော်ပြပါရတယ်။ဆိုရတော့ကာကွယ်ဆေးတွေကိုမဖြစ်မနေအမိန့် မဖြစ်မနေထိုးကြဖို့အမိန့်ထုတ်ဖို့လည်းတွန်းဆုံနေပါတယ်။ကာကွယ်ဆေးမထိုးမနေရအမိန့်ထုတ်ဖို့ဒီသန္ဓေအာဏာပိုင်တွေအပေါ်မှာမူတည်နေတယ်လို့လည်းရုရှားဆိုရပြောခွင့်ရပုဂ္ဂိုလ်ကတင်းလာနေတော့ကပြောဆိုထားပါတယ်။ဒီချိန်ထဲမှာပဲအင်္ဂါနေ့တုန်းကဗြိတိန်မှာလွတ်တော်ကပြုစုထားတဲ့အစီအင်္ဂါစာတစ်စောင်ထဲမှာကိုဗစ်ကာယောဂါနဲ့စတင်ရင်ဆိုင်ရချိန်မှာအစိုးရကအသွာလာတွေကန့်သက်ထိန်းချုပ်ဖို့နှောင့်နှေးတာကြောင့်နှင်းနာဆုံးရှုံးမှုတွေကျုံ့ရတဲ့အကြောင်းဖော်ပြခဲ့ပါတယ်။
ကိုရိုနာဗိုင်းရပ်စ်ကပ်ဘေးယောဂါကနေကမ္ဘာစီးပွားရေးပြန်လည်နလန်ထမှုနှိမ့်ကွင်းနေပြီးကျန်းမာရေးဆိုင်ရာပြဿနာတွေပိုဖြစ်လာနိုင်တဲ့အန္တရာယ်ကများလာနေကြောင်းနိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ကအင်္ဂါနေ့မှပြောပါတယ်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးအမေရိကန်ပြည်ထောင်စုရဲ့2021ခုနှစ်ဖွံ့ဖြိုးမှုနှုန်းကိုအရင်ခုနှစ်ရာခိုင်နှုန်းခန့်မှန်းချက်ကနေ၁ရာခိုင်နှုန်းလျှော့ချလိုက်ပြီး6ရာခိုင်နှုန်းအဖြစ်လျှော့ချသတ်မှတ်တာပါအမေရိကန်စီးပွားရေးရဲ့80ရာခိုင်နှုန်းဖြစ်တဲ့စားသုံးသူတွေရဲ့ငွေကြေးသုံးစွဲမှုနှိမ့်ကွေလာတဲ့အချက်ပြည်ပစိတ်ကန်းတွေကနေကုန်စည်သေးယူပို့ဆောင်ရေးနှောင့်နှေးမှုတွေကြောင့်အမေရိကန်ရဲ့ဖွံ့ဖြိုးမှုခန့်မှန်းချက်ကိုလျှော့ချလိုက်တာဖြစ်ကြောင်း IMF ကပြောပါတယ်ဒီနှစ်အတွက်ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုနှုန်းကို 5.9 ရာခိုင်နှုန်းအဖြစ် IMF ကခန့်မှန်းပါတယ်ဒီခမန်းချက်ဟာဆိုရင်ပြီးခဲ့တဲ့ဇူလိုင်လကခမန်းထားချက်ထက်ဓာတ်တမ1ရာခိုင်နှုန်းလျော့သွားတာဖြစ်ပါတယ်။လာမယ့်2022ခုနှစ်အတွက်4ဓာတ်တမ9ရာခိုင်နှုန်းဖွံ့ဖြိုးမှုနှုန်းသတ်မှတ်ချက်ကတော့မပြောင်းလဲပါဘူး။ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲ Delta ကူးစက်မှုမြန်ဆန်လာပြီးဗီဇာပြောင်းမျိုးကွဲသစ်တွေရဲ့ချိန်ချမှုကြောင့်ကပ်ဘေးယောဂါကြီးကိုမြန်မြန်ကျော်လွှားနိုင်ရေးမရေမရာဖြစ်စေတယ်လို့လည်း IMF ကပြောဆိုထားပါတယ်ရှင်။
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9433လိုင်းဒိုမီတာ57 kHz 5895နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်ထူးနေမနက်ခင်တရင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဆရာနာသိမ့်ပြီးနိုင်ငံရေးမတည်မငြိမ်အခြေအနေကြုံနေရတဲ့မြန်မာနိုင်ငံကနေလုပ်ငန်းတွေအားလုံးရပ်ဆိုင်ပြီးဒီနှစ်ကုန်ပြည်ယုံသိမ့်မှာဖြစ်တဲ့ကြောင်းဗြိတိန်အမေရိကန်စီးရွက်ကြီးလုပ်ငန်းကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာရေရှည်စီးပွားရေးအလားအလာပေါ်တုံ့တက်ပြီးလုပ်ငန်းတွေအားလုံးကိုရပ်ဖို့ဆုံးဖြတ်လိုက်တာဖြစ်တဲ့ကြောင်းလဲကုမ္ပဏီက Reuters သတင်းဌာနကိုပြောဆိုခဲ့တာပါမြန်မာနိုင်ငံမှာစစ်တပ်ရဲ့အုပ်ချုပ်မှုတွေအဆုံးသတ်ပြီးနိုင်ငံရေးစီးပွားရေးလွတ်လပ်ခွင့်တချို့ရရှိလာခဲ့ပြီးတဲ့နောက်2013ခုနှစ်မှာဗြိတိန်အမေရိကန်စီးရွက်ကြီးကုမ္ပဏီကလုပ်ငန်းတွေစတင်လုပ်ကိုင်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းပြည်တွင်းပြည်ပစီးပွားရေးလုပ်ငန်းတွေအပေါ်ရိုက်ခတ်လာနေရမှာနော်ဝေးနိုင်ငံကတယ်လီနော့ဆက်သွယ်ရေးကုမ္ပဏီကလည်းမြန်မာနိုင်ငံကလုပ်ငန်းတွေကိုရောင်းချခဲ့တဲ့အထိပါအာရှဖွံ့ဖြိုးရေးဘဏ် ADB နဲ့ကမ္ဘာ့ဘဏ်တွေအပါအဝင်နိုင်ငံတကာဖွဲ့စည်းတွေကတော့နိုင်ငံရေးအခြေအနေနဲ့လက်နက်ကန်ပြစ်ခတ်တွေအပြင်ကိုဗစ်ကာယောဂါကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးမှာထိခိုက်မှုတွေကြိုးဝှက်နေတယ်လို့ခန့်မှန်းထားပါတယ်အမေရိကန်နဲ့ဥရောပသမဂ္ဂ EU ပါဝင်အနောက်နိုင်ငံတွေကလည်းမြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီအနေနဲ့ဆက်နွယ်သူတွေလုပ်ငန်းတွေကိုပြစ်ပတ်ထားတံခတ်မှုတွေချမှတ်ထားပြီးနောက်ထပ်အရေးယူဖို့လည်းပြင်ဆင်ထားကြပါတယ်
မြန်မာနိုင်ငံမှာဆ ਿਆ နာတင်ပြီးနောက်ပိုင်းစတင်ခဲ့တဲ့လူသားချင်းစာနာထောက်ကူမှုအစီအစဉ်နဲ့ယာယီအရေးပေါ်တုံ့ပြန်ဆောင်ရွက်ရေးအစီအစဉ်အတွက်လိုအပ်တဲ့ရန်ပုံငွေမရသေးတာကြောင့်နိုင်ငံတကာဘက်ကပိုပြီးထည့်ဝင်လှူဒန်းကြဖို့ကုလသမဂ္ဂကပန်ကြားလိုက်ပါတယ်။ဆ ਿਆ နာတင်ခံရပြီးနောက်ပိုင်းလိုအပ်သူတွေကိုကူညီပေးနေတဲ့အစီအစဉ်အတွက်ဒေါ်လာ385သန်းပန်ကြားထားတာမှာထည့်ဝက်တောင်ပြည့်အောင်မရသေးဘူးလို့ကုလသမဂ္ဂအထွေထွေချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျယ်ရစ်ကအင်ကာနစ်လုပ်တဲ့နယူးယောက်ကုလသမဂ္ဂယုံကျုံသတင်းစာရှင်းလင်းပွဲမှာပြောပါတယ
် Country team there says deeply concerned over the current low levels of funding to address the needs of 3 million women, children and men as of yesterday
အကူအညီလိုအပ်နေတဲ့အမျိုးသမီးကလေးငယ်နဲ့အမျိုးသားစုစုပေါင်းလူပေါင်း3000ကိုကူညီပေးနိုင်ရေးအတွက်လက်ရှိရန်ပုံငွေနည်းနေတဲ့ကိစ္စကိုမြန်မာနိုင်ငံမှာရှိနေတဲ့ကုလသမဂ္ဂအဖွဲ့အစည်းနဲ့ပူးပေါင်းနေရကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျယ်ရစ်ပြောသွားတာပါကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့အလူရှင်တွေအနေနဲ့မြန်မာနိုင်ငံတွင်ဒုက္ခရောက်နေကြသူတွေနဲ့စီးလုံးညီညွတ်စွာအတူရက်တည်ပြီးငွေကြေးတိုးမြှင့်ပံ့ပိုးကြဖို့မြန်မာဆိုင်ရာကုလသမဂ္ဂအဖွဲ့ကတိုက်တွန်းထားကြောင်းလဲသူကပြောပါတယ်ရှင
်။အိန္ဒိယနိုင်ငံကထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသမှာအင်ကာနီတုံးကတိုက်ခိုက်မှုနှစ်ခုအတွင်းအစိုးရတပ်ဖွဲ့တွေရဲ့လက်ချက်နဲ့စစ်သွေးကြွအဖြစ်မသိငါသူ၅ဦးသေဆုံးတဲ့ကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ပတ်စံမှုအတွက်အငင်းပွားနေတဲ့ဒေသမှာအပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုတွေအတွင်းတပုံတွေရဲ့လက်ချက်နဲ့စစ်သား၅ဦးသေဆုံးပြီးနောက်တစ်နေ့မှာဖြစ်ပွားခဲ့တာပါ။တောင်ပိုင်းရှိုပီယန်ခရိုင်တွင်က အီမန်ဆာဟပ်ဒေသမှာစစ်သားတွေနဲ့အကြမ်းဖက်မှုတံပြန်တက်ဖြည့်ရဲတပ်ဖွဲ့တို့ဝင်ရောက်စီးနင်းပြီးနောက်ပိုင်းပထမဆုံးတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။အဲဒီလာနေ့နောက်ပိုင်းမှာလူညွေးတပ်ဖွဲ့တွေက area wide ကိုဝိုင်းရံပိတ်ဆို့ရာကစစ်သွေးကြော်တွေလက်နက်ချဖို့ညှဉ်းဆန်ခဲ့ပြီးနောက်မှာပြစ်ခတ်တိုက်ခိုက်မှုဖြစ်ခဲ့တာလို့လည်းရဲတပ်ဖွဲ့ကပြောဆိုခဲ့ပါတယ်။
ယူကရိန်းနိုင်ငံမြို့တော် Kiev မှာအင်ကာနီကယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီနဲ့တွေ့ဆုံခဲ့တဲ့ဥရောပသမ္မတခေါင်းဆောင်တွေကယူကရိန်းနဲ့ဆက်ဆံရေးခိုင်မာတိုးတက်ရေးအထူးသဖြင့်ရုရှားအရေးနဲ့စွန့်အင်လုံခြုံရေးတို့အတွက်ဂရုပြုခဲ့ချပါတယ်။နိုင်ငံရေးနဲ့စီးပွားရေးဆက်ဆံမှုတိုးတက်စေရေးနှစ်စဉ်ကျင်းပတဲ့23ချိန်မြောက် EU ယူကရိန်းထိပ်သီးဆွေးနွေးပွဲမှာယူကရိန်းသမ္မတဥရောပကောင်စီဥက္ကဋ္ဌ Charles Michael ဥရောပကော်မရှင်ဥက္ကဋ္ဌ Ursula von der Leyen တို့တွေ့ဆုံဆွေးနွေးတာဖြစ်ပါတယ်။ဆွေးနွေးမှုထဲမှာစွန့်အင်အရေးကဦးစားပေးကိစ္စလည်းဖြစ်ပါတယ်ရှင
်။ကောင်လွေဦးနဲ့မတ်တင်ကြီးထိုက်ပါရှင်။ဗုဒ္ဓဘုနေ့အနေနဲ့ခင်တဲ့တင်းစီစဉ်ကိုတင်ဆက်ခဲ့တာပါ။အခုတော့ယာရုကဆင်းဖို့ဖိအားပေးချင်းချောက်ခံရတယ်လို့သမရဥဝင်းမြင့်ထွက်ဆိုခဲ့တာကိုကြည်ကြရအောင်ပါရှင်။ဖေဗူလာ1ရက်ဆီယာနာတိန်းတဲ့နေ့ကသူ့ကိုကျမ်းမာရေးအကြောင်းပြခြင်းနဲ့ယာရုကဆင်းပေးဖို့စစ်အရာရှိနှစ်ယောက်ကလာပြောခဲ့တယ်လို့သမရဥဝင်းမြင့်ကပြောကြားခဲ့ပါတယ်။ယာရုကဆင်းမပေးရင်အန်ရယ်ရှိနိုင်တယ်လို့လည်းချင်းချောက်ခဲ့ကြောင်းဥဝင်းမြင့်ကသူ့အမှုကြားနာချိန်မှာထွက်ဆိုခဲ့တာပါ။သမရဥဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့၃ယောက်အပေါ်အမှုတတွဲတဲ့ဆွဲချက်တင်ထားတဲ့အမှုအတွက်တက်တေအနေနဲ့သမရကကိုယ်တိုင်ထွက်ဆိုခဲ့တာဖြစ်ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုနန်းလောင်ကပြောပြမှာပါရှင်။
သမရဥဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့၃ယောက်ကိုအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုရာဇသက်ကြီးပုံမှန်905ခခွေနဲ့အမှုတတွဲတဲ့ဆွဲချက်တင်ထားတဲ့အမှုကိုဒီကနေ့နေပြည်တော်တည်ထောင်တရားရုံးမှာစစ်ဆေးခဲ့ပါတယ်။ဒီကနေ့ကြားနာစစ်ဆေးမှုအတွင်းသမရဥဝင်းမြင့်ကတရက်ပြိုင်တက်တည်အနေနဲ့ပထမဆုံးအကြိမ်ထွက်ဆိုခဲ့ပါတယ်။စစ်တပ်ကအာနာသိန်းနဲ့ဖေဖော်ဝါရီလတရက်နေ့မှာသူရဒူးကနေဆင်ဖို့စစ်တပ်အရာရှိနှစ်ယောက်ကလာရောက်ဖိအားပေးခဲ့ပြီးတဲ့နောက်သူဖမ်းဆီးခံခဲ့ရတဲ့အကြောင်းတရားရုံးမှာရှောက်ထားထွက်ဆိုခဲ့တယ်လို့ NLD ရဲ့ရှေ့နေကြီးဦးခင်မောင်စောက VOA ကိုပြောပါတယ်
။အဲဒီမှာဦးမင်းကသူကဖေဖော်ဝါရီလတရက်နေ့ကသူဖမ်းဆောင်တဲ့အကြောင်းကိုစာပြောတာပါ။သူကဒီပြည်ပုံကိုအရှင်းချည်ရဲ့။အဲဒီတရားရှိကြီးနှစ်ယောက်ကလာပြီးတော့သူကဒီနေ့စာပြောတာဟာအဲဒီတမန်ရည်ရည်နေပြီးတော့ဒီကဘီဘူလို့ကျမကြီးကျမပြရတယ်။အဲဒီကဘီကျမကြီးကောင်းနေဆိုတဲ့အကြောင်းအဲ့လိုပြောတဲ့အခါကျတော့အဲ့ဒီအရာရှိကြီးရဲ့ဒီတိဘေးရဲ့အဲဟာအဲ့ဒီမြင်ရရင်တော့ဒီကမလာရင်မှဟာဖြစ်နေတယ်အလေးရှိနေတယ်ဘာဖြစ်လဲ။အဲ့ဒီလိုကြံတော့ပြီးတော့အဲ့ဒီအချင်းကလေးကသူပြောနေမှာအဲ့ဒီအချင်းကလေးကသူအပန်းခံရတယ်။ဒီမင်းကလည်းမတွေ့ရဘူး။အဲ့ဒီဘယ်လိုမှလည်းဟောအဆက်တွေနဲ့ဘယ်လိုမှလည်းမရဘူး။ဖန်ဆိုင်ပြီးတဲ့နောက်ပိုင်းမှာထုတ်ပြန်ဆိုရဲဥပဒေဆွဆွဲထားတယ်ဒီဥပဒေကထုတ်ပြန်ပြောစာရီးရဖန်ဆိုင်ပြီးနောက်မှာထုတ်တာလေအဲ့ဒီဘာမှမသိဘူးပြောရပြီးဖို့မသိဘူးအဲ့ရမလို့ပြင်းနေဆိုင်နေပြောရပါ
စစ်အာဏာသိမ်းပြီးတဲ့နောက်ဖေဖော်ဝါရီ9ရက်နဲ့ဖေဖော်ဝါရီ13ရက်နေ့တွေမှာ NLD ဗဟိုအလုံးမှုဆောင်အဖွဲ့ကထုတ်ပြန်ခဲ့တဲ့ထုတ်ပြန်ချက်တစ်ခုနဲ့ပတ်သက်လို့ဒါဟာအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လုပ်တယ်ဆိုပြီးတရားစွဲခံထားတာဖြစ်ပါတယ်အဲ့ဒီထုတ်ပြန်ချက်ထဲမှာစစ်အာဏာသိမ်းမှုကိုကံကွက်ကြောင်းစစ်အာဏာသိမ်းမှုလက်မခံကြောင်းတွေကိုရေးသားဖော်ပြထားပါတယ်။သူတို့ဖမ်းဆီးခံရပြီးတော့ဘယ်သူနဲ့မှတွေ့ဆုံခွင့်မရချိန်မှာ NLD ပါတီကထုတ်ပြန်တဲ့စာကိုအကြောင်းပြအတရားဆွဲရဟာအထိတ်ပဲမရှိဘူးလို့သမရဥဝင်းမြင့်ကဒီကနေ့ထွက်ဆိုချက်တွေမှာပြောကြားသွားခဲ့ပါတယ်။တကယ်လို့ရှင့်နေတွေဘက်ကမေးမြန်းမှုတွေမှာ CRPH, NUG နဲ့ PDF တို့အကြောင်းသိရှိသလားဆိုတဲ့မေးခွန်းတွေကိုမေးခဲ့တယ်လို့ရှင့်နေကြီးဦးခင်မောင်စောကပြောပါတယ်။ဒီကနေ့ကြားနာပွဲအတွင်းစစ်မေးချက်တွေကိုပြည်သူကိုချပြပေးနိုင်ဖို့ဒေါအောင်ဆန်းစုကြည်ကမေးမြန်းခဲ့သလိုရှင်းနေတွေကိုလည်းမျှဝေပေးဖို့ညွှန်ကြားခဲ့တယ်လို့ဦးခင်မောင်စောကပြောပါတယ
်။ဒေါအောင်ဆန်းစုကြည်ကအဲ့ဒီဟာကိုနားထောင်ပြီးလည်းခါကြတော့ဒီလိုမျိုးတွေနဲ့ဟုတ်ကဲ့ဟိုအဓိကစနေအဲ့ဒါကြီးအများကြီးပြည်သူရှိတယ်လားအဲ့တော့ရုံးနေနေလာတော့ပြစ်ပစ်ထားအောင်ရှိဘူး။ရုံးကလည်းဟိုကို public ဒီကမော်လာလားဥပဒေကိုလည်းတတ်ပါတာ။ဘာကြည့်လို့ရှိပါလဲကျွန်တော်ကတော့အဲ့ဒါကိုအများကြီးကြည့်အောင်တော့တစ်ခုတော့ပြောကြလို့မရဘူး။ကျွန်တော်ကကြည့်ပြောပါပါလေ။
ဒီကနေ့ကြားနာတဲ့ရဇသက်ကြီးပုံမှန်905ခခွေအမှုဟာဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့အပေါ်ပထမဆုံးဆွဲချက်တင်ထားတဲ့အမှုဖြစ်ပါတယ်။ တရင်ကျုံရုံပရက်ပြီးလာမယ့်တစ်ပတ်ကျော်အောက်တိုဘာ26ရက်မှာသာပြန်လည်စစ်ဆေးတဲ့အခါကျရင်တော့တောင်အောင်ဆန်းစုကြည်ကိုယ်တိုင်တက်သေးထွက်ဆိုမှဖြစ်တယ်လို့ရှင်းနေတွေကပြောပါတယ်နေပြည်တော်တည်တံတရားရုံးမှာဒီကနေ့အဲ့ဒီအမှုအပြင်ဒေါက်အောင်ဆန်းစုကြည်တယောက်ထဲအပေါ်ပုံမှန်25နဲ့တရားစွဲထားတဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးအမှုကိုလည်းစစ်ဆေးပါတယ်အဲ့ဒီအမှုအတွက်လာမယ့်ရုံးချိန်မှာတော့စွဲချက်တင်တင်မတင်တရားသူကြီးကဆုံးဖြတ်နိုင်တယ်လို့ရှင်းနေဦးခင်မောင်စောကပြောပါတယ်အပတ်စဉ်နေ့တိုင်းနေပါအမှုတွေကိုလိုက်ပါစစ်ဆေးနေရတဲ့ရှင်းနေတွေအနေနဲ့လည်းအမှုအတွက်ပြင်ဆင်နိုင်ချိန်မလုံလောက်ဘူးလို့ပြောကြပါတယ်
နန်းလာပါရှင်အခုတော့အာဆီယံအထူးတန်တမန်မြန်မာနိုင်ငံကိုရောက်လာတဲ့ကိစ္စကြည့်ကြရအောင်ပါရှင်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ဟာအင်္ဂါနေ့တုန်းကမြန်မာနိုင်ငံကိုလာရောက်ဖို့စီစဉ်ခဲ့ပေမဲ့ရောက်ရှိမလာခဲ့ပါဘူးအခုလိုရောက်ရှိမလာတာဟာအာဆီယံဘက်ကတောင်းဆိုထားတဲ့ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံခွင့်ကိုစစ်ကောင်စီဘက်ကခွင့်မပြုတာကြောင့်ဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်ကိုစောမိုးကျော်ကတင်ပြမှာပါရှင
်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်မစ္စတာအရာဝန်ယူဆဖာမြန်မာနိုင်ငံကိုအင်္ဂါနေ့မှာလာရောက်ဖို့ရှိပေမဲ့ရောက်ရှိခဲ့ခြင်းမရှိပါဘူးစစ်ကောင်စီတာဝန်ရှိသူတွေကတော့အာဆီယံကိုယ်စားလှယ်လာရောက်မဲ့အစီအစဉ်ပြတ်သွားတာမဟုတ်ပဲရက်ရွှေဆိုင်လိုက်တာဖြစ်ကြောင်းပြောဆိုပါတယ်ဒါပေမဲ့အာဆီယံဘက်ကတော့ရက်ရွှေဆိုင်လိုက်တယ်လို့ထုတ်ပြန်ခြင်းမရှိပါဘူးအခုလိုအာဆီယံကိုယ်စားလှယ်လာရောက်မဲ့အစီအစဉ်ပြတ်သွားတာဟာဒေါန်ဆန်းစုကြည်လိုအရေးပါတဲ့ခေါင်းဆောင်နဲ့တွေ့ခွင့်မရလို့ဖြစ်နိုင်တယ်လို့သုံးသပ်ပြောဆိုမှုတွေရှိပါတယ်မြမအရေးလှုပ်ရှားတဲ့ရှေပြေးအတန်အဖွဲ့ရဲ့ဘုတ်အဖွဲ့ဥက္ကဋ္ဌဒေါခင်အုံမာကတော့အခုလိုသုံးသပ်ပြောဆိုပါတယ
်အများဆုံးဖြစ်နိုင်တဲ့ကတော့ဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်မရလို့ဖြစ်ဖို့များပါတယ်ကျွန်မမြင်တာလေနောက်တစ်ခုကအာဆီယံစပက်ရှယ်အန်ဗွိုင်းနေနဲ့ကသူ့ရဲ့တာဝန်နဲ့လှုပ်ပိုင်ခွင့်မရဘူးကသူကအာဆီယံသဘောတူညီချက်၅ချက်ကိုအကောင့်ထဲပေါ်ရမှာဖြစ်တဲ့အတွက်ကြောင့်အဲ့ဒီထဲမှာအဓိက point တစ်ခုကပါနေလဲဆိုတော့မြန်မာနိုင်ငံရဲ့ကြုံနေရတဲ့အကြက်တဲစိန်ခေါ်ချက်ပြဿနာတွေကိုဖြေရှင်းမယ်ဆိုရင်တက်ဆိုင်သူအားလုံးနဲ့တွေ့ဆုံဆွေးနွေးရမယ်ဆိုတော့ပါတာ哦ဆိုတော့သူ့အနေနဲ့ကသွားမယ်ဆိုရင်တော့ဒေါ်ဆန်းစုကြည်တို့နဲ့တွေ့ခွင့်မရဘဲနဲ့သွားရင်တော့သူ့ကိုမြန်မာနိုင်ငံပြည်သူတွေကလည်းဘလောက်ထိ warning ပေးထားလဲဆိုတာလည်းသူသိတယ်လေအားလုံးကလည်းဝိုင်းပြီးတော့မှကျမတို့အားလုံးဆိုလည်းတေချာလို့မျိုးအစည်းအဝေးတွေမှာဟောပါဟောပေါ့နော်အကုန်လုံးပြောထားတော့သူ့အနေနဲ့ကတော့ဒီကိစ္စကိုတေချာပေါ့မဖြစ်မနေသူလောက်ရမယ်ဟာလို့မြင်တယ်ဒေါ်ဆန်းစုကြည်တို့နဲ့တွေ့ဖို့ပေါ့နော်စစ်ကောင်စီဘက်ကတွေ့ခွင့်မပေးရင်တော့သူသွားတဲ့ဥစ္စာဟာစစ်ကောင်စီကိုနိုင်ငံရေးအရအတိအမှတ်ပြုလိုက်ရတဲ့ legitimacy ပေးလိုက်ရတဲ့ဟာမျိုးဖြစ်သွားမယ်ဟာမျိုးတော့သူလည်းလုံးလို့မရဘူးဆိုတဲ့ဟာမျိုးကိုမြင်လို့တော့ပြန်ဆုတ်တယ်လို့တော့ကျွန်မထင်ပါတယ
်အာဆီယံကိုယ်စားလှယ်ဘက်ကတော့ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခွင့်တောင်းထားပါတယ်ဒါပေမဲ့စစ်ကောင်စီဘက်ကတော့တွေ့ခွင့်မပေးနိုင်ဘူးလို့ညှင်းထားပါတယ်အမှုရင်ဆိုင်နေရတဲ့အတွက်တွေ့ခွင့်ပေးဖို့မဖြစ်နိုင်ဘူးလို့ပြီးခဲ့တဲ့လကုံပိုင်ကသတင်းစာရှင်းလင်းပွဲတစ်ခုမှပြောခဲ့တယ်လို့ပြီးခဲ့တဲ့ရက်ကမီးနီချီသတင်းစာကအာဆီယံကိုယ်စားလှယ်ကိုဒေါ်ဆန်းစုကြည်နဲ့တွေ့ခွင့်ပေးမလားလို့မေးတာကိုတော့ဂျပန်နိုင်ငံမှာအမှုရင်ဆိုင်နေရတဲ့ဝန်ကြီးချုပ်တယောက်ဝင်ကြီးတယောက်ကိုတခြားနိုင်ငံကတွေးခွင့်တောင်းရင်ဂျပန်အစိုးရကရောပေးမှလားလို့စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့ပြဿနာတွေကိုဖြေရှင်းဖို့အရှိတောင်အရှအသင်းအနေနဲ့တကယ်တမ်းထိတိယောက်ယောက်ဝင်ရောက်ဆောင်ရွက်နိုင်ခြင်းမရှိဘဲတာဝန်ယူထားတာမျိုးဆိုရင်တော့မြန်မာပြည်သူတွေအတွက်လဲနစ်နာတယ်လို့ဒေါက်ခင်အောင်မာကမြင်ပါတယ်
အဲ့ဒီမှာပဲစင်ခေါ်ချက်ဖြစ်နေတာတကယ်တမ်းကအာဆီယံကသူ့ရဲ့လုံခြုံနိုင်စွမ်းမြန်မာနိုင်ငံအကြက်တဲ့ကြေညာကိုဖြည့်ရှင်းဖို့အတွက်သူ့မှာလုံနိုင်စွမ်းမရှိဘူးဆိုတာကိုသူကအရင်ဆုံးဝန်ခံလိုက်ဖို့လိုတယ်ကျွန်မမြင်တာလေသူကအခုဝန်မခံမင်းနဲ့အကုလသမဂ္ဂနဲ့နိုင်ငံတကာအစိုးရတွေကပါသူ့ကိုရှေ့တန်းကတင်ပြီးဖြည့်ရှင်းဖို့လုပ်နေတဲ့ကိစ္စကိုသူကအဲ့ဒါကိုမလုံနိုင်တာကိုဝန်မခံမင်းနဲ့ဆက်တွန်းနေရင်သူ့ကုံတိတ်ခါထိခိုက်တယ်ဒါပေမဲ့သူ့ကုံတိတ်ခါတဲ့ဆိုင်ကျွန်မတို့နိုင်ငံအတွက်ကျွန်မတို့ပြည်သူတွေအတွက်နစ်နာတယ်ပေါ့နော်ဒီအကြမ်းဖက်မှုတွေမရနိုင်ဘူးဆိုလို့ရှိရင်ပို့ပြီးတော့မှနစ်နာမှုတွေပိုဖြစ်တယ်ဆိုတော့တကယ်တမ်းကအာဆီယံလုံးတင်တာပါလဲဆိုရင်ကုလသမဂ္ဂလုံခြုံရေးကောင်စီကိုတိတိချာချာတာကိုသူတို့ဘက်ကနေတရားဝင်ထုတ်ပြောလိုက်တော့အာဆီယံအနေနဲ့မဖြေရှင်းနိုင်ဘူးဆိုတဲ့ကိစ္စကိုအဲ့တော့ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့အထွေထွေအတွင်းမှုရဲ့ဥဆောင်ကြားဝင်ဖြန့်ပြင်းမှုနဲ့ပဲအတူတူလက်တွဲလုပ်မယ်ဆိုတဲ့ကိစ္စမျိုးကိုသူတို့ဘက်ကကန့်လန့်တင်တယ်လို့ပဲကျမတို့မြင်ပါတယ်ရှင
့်နောက်တစ်ခုကဒီလိုပါမြန်မာစစ်ကောင်စီအနေနဲ့အာဆီယံနဲ့ဆက်ဆံရေးကောဘလောက်အရေးပါပါသလဲအာဆီယံကဒီတိတိယောက်ယောက်ဝင်ရောက်ဆောင်ရွက်လို့မရှိတာအားလုံးသဘောတူမှလုပ်လို့ရတာစတဲ့အားနည်းချက်တွေကြောင့်စစ်ကောင်စီဘက်ကအရေးမလုပ်ဘဲနဲ့တင်းခံနေမယ်ဆိုလို့ရှင်ရောဘာတွေဖြစ်လာမလဲခင်ဗျအ
ာဆီယံကသူတို့ဘေးဖယ်တာမဟုတ်ဘူးဗောနော်ကျွန်မမြင်တာအာဆီယံမှာသူတို့ရဲ့ဂရိကဝတ်ကို တို့ကိုနိုင်ကမဆောင်ထိန်မလိုက်နာနိုင်တာဖြစ်တဲ့အတွက်ကြောင့်မလို့တို့ဟာတို့အာဘေးရောင်းလောက်တယ်လို့ကျွန်မမြင်တို့ဒီတိုင်းပဲဆက်ပြီးခေါင်းမာနေတယ်ဆိုလို့ရှိရင်အာပြည်သူကလည်းအလျှော်မပေးဆိုတာရှင်းနေပြီလေနော်ကိုးလာတော့နှီးသွားပြီစိုးကျိုးတွေကတို့စီကိုလည်းလာမှာအခုဆိုရင်ကျွန်မတို့ဒီတို့ကိုတင့်မှတ်ထားပြီးတော့မှအေးအေးယူမဲ့နီးလန်းနေတခြားနီးနာတွေနော်ဥပဒေကြောင့်အရစီးပွားရေးအရပိတ်ဆို့အေးအေးယူမဲ့ဟာတွေဒါတွေကအများကြီးထပ်လာမှာအဲ့တော့တို့ဆက်တင်းခံနေတာဟာကျွန်မတို့ပြည်သူတွေအတွက်နစ်နာဖို့ကြွားမျိုးတင်မကပဲနဲ့တို့ရဲ့အကျိုးစီးပွားကိုပါနစ်နာတော့မှာပေါ့နော်
ရှိပြေအတန်ဘုတ်အဖွဲ့ရဲ့ဥက္ကဋ္ဌဒေါက်ခင်အောင်မပြောဆိုတော်တာပါခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အပေါ်နိုင်ငံတကာအတိုင်းအဝိုင်းကတော့လက်ခံခြင်းမရှိပါဘူးအကြမ်းဖက်တပ်ဖြတ်ဖမ်းဆီးမှုတွေရပ်တန့်ပြီးတော့ဒီမိုကရေစီပေါ်ဆောင်မှုတွေကိုပြန်လည်လှုပ်ဆောင်ဖို့တိုက်တွန်းထားပါတယ်မြန်မာစစ်ကောင်စီဘက်ကလိုက်လျောမှုတွေရှိမလာရင်အာဆီယံအထူးကိုယ်စားလှယ်အနေနဲ့ဘယ်လိုဆက်လက်ဆောင်ရွက်မယ်ဆိုတာမျိုးကိုတော့အာဆီယံအသင်းကလောလောဆယ်ထုတ်ပြန်ကြေညာထားခြင်းမရှိသေးပါဘူးခင်ဗျာ
ကိုယ်စောမူကြပါရှင်မကြခင်မှာတော့မြန်မာနိုင်ငံကကိုဗစ်ကပ်ရောဂါအခြေအနေကိုတင်ပြဖို့ရှိပါတယ်အခုတော့ကချင်ပြည်နယ်ကစစ်ဘေးဒုက္ခသည်စခန်းတစ်ခုမှာကိုဗစ်ကူးစက်နေတဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်ကချင်ပြည်နယ်ဖားကတ်မြို့နယ်လီဒိုလမ်းမကြီးဘေးမှာရှိတဲ့လကားလဝါရွာကစစ်ဘေးဒုက္ခသည်စခန်းအတွင်းဒုက္ခသည်80ကျော်လောက်ကိုဗစ် -19 ရောဂါကူးစက်ခံနေရတယ်လို့စခန်းတာဝန်ရှိသူတဦးက VOE ကိုပြောပါတယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုကိုရဲမွန်ကပြောပြမှာပါရှင်
။ကချင်ပြည်နယ်ဖားကန့်မြို့နယ်လီလိုလမ်းမကြီးတလျှောက်စစ်တပ်နဲ့ကချင်လက်နက်ကိုင် KIA တို့တိုက်ပွဲတွေဖြစ်နေတာကြောင့်တိုက်ပွဲဖြစ်ရာအနီးအနားရွာတွေကရွာသူရွာသားတွေဘေးလွတ်ရာထွက်ပြေးတန်းဆောင်နေကြရပါတယ်။ခွန်ဆိုင်ရန်ရွာကထွက်ပြေးလာတဲ့ရွာသား300ကျော်ဟာအနာကလဝါရွာရှိနှစ်ချင်းခရီးရန်ဖျားကြောင်နဲ့ကက်သလစ်ဖျားကြောင်မှာစက်တင်ဘာလ25ရက်နေ့ကနေကရောက်ရှိခိုးလုံနေကြပါတယ်။သူတို့တွေကမှနှစ်ချင်းခရီးရန်ဖျားကြောင်မှာခိုးလုံနေတဲ့စစ်ဘေးဒုက္ခသည်200ကျော်ကိုတင်းလာနေကကိုဗစ် -19 စိတ်ဆစ်ရမှာလူ80ကျော်မှာကိုဗစ်ရောဂါပိုးတွေ့ရှိခဲ့ကြောင်းစခန်းတောင်ဝင်ရှိသူတူကပြောပါတယ်
။ CDC မှာ CDC ဟာမှာတော့စစ်တောင်ဝင်ဟာမှာတော့မင်းညာလာစစ်တဲ့အာကိုဗစ်ဖြစ်တာဒီမှာစစ်ကခဏရောက်ရှိတယ်ကိုစစ်ချင်ရဲ။ဆရာဆရာမလေးဆရာမပေါ်လေစစ်ကြီးမတို့ရှဲနေပါရဲ့။ကိုတိုင်းရှဲပြီးရောအလူငယ်စက်ကြီးအရွယ်အကုန်လုံးကိုတောက်ခိုင်းနေတယ်ဒီမှာ။ဒီနေ့ကနေ
ကက်သလစ်ဖခင်ကစစ်ဘေးဒုက္ခသည်တွေကိုတော့တင်းလာနေကဆေးစစ်တာမရှိခဲ့ပေမဲ့အရင်အပတ်တွေကစစ်ဆေးစဉ်ကကိုဗစ်အတည်ပြုလူနာ9ရောက်လောက်တွေ့ရှိထားပါတယ်။စစ်ဘေးဒုက္ခသည်တွေကိုဘာသာရေးအသင်းအဖွဲ့တွေ ICRC နိုင်ငံတကာကြက်ချင်နေအသင်းစရတွေကကူညီထောက်ပံ့တာတွေရှိပေမဲ့ COVID-19 အတည်ပြုလူနာတွေအတွက်အာဟာရဖြစ်မဲ့အစားအစာနဲ့ဆေးဝါးတွေလိုအပ်နေဆဲဖြစ်ပါတယ်။လောလောဆယ်မှာတော့ COVID-19 လူနာတွေတက်တာမှနေရပြန်နိုင်ကြမယ့်အခြေအနေရှိတယ်လို့ယာယီဒုက္ခသည်စခန်းတာဝန်ခံကပြောပါတယ်။
ကျန်နေရောမရသေးဘူးတပတ်လောက်ဒီကိုစုနေလာရေတပတ်လောက်တောင်းကြည့်ကြမလို့နည်းနည်းပပတက်လာစစ်တာလို့ဆိုတော့ကျန်ကြမယ်လို့အစီအစဉ်လို့ရှိတယ
်။ဖားကန်မြို့နယ်လီဒိုလန်တလျှောက်မှာပြီးခဲ့တဲ့စက်တင်ဘာနောက်ဆုံးပတ်လောက်ကစတင်ပြီးတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။တနင်္လာနေ့ကလည်းလဝါရွာအနီးမှာမိုင်းခွဲတိုက်ခိုက်တာနှစ်ကြိမ်ဖြစ်ခဲ့ပြီးကြောင်းလည်းဒေသခံသူကအခုလိုပြောပါတယ်
။ဆရာတော့ဒီတို့ဒီကအရှိသွားတဲ့ဟာကိုဒီအချင်းကြီးနဲ့ဒီရဲ့အဖွဲ့ကအဲ့လေခွဲလာတာပဲရှိတယ်တခြားတိုက်ပွဲတော့မရှိပါဘူးအဲခွဲလာတာဒီဒီပေါင်းနဲ့ရုပ်ပုံကြံကြာချက်မော်ဘီမဒွားနဲ့ကံပုံးကြာချက်အဲ့ဒါပဲ
တချို့သတင်းမီဒီယာတွေမှာတော့စစ်ကောင်စီတပ်ကကားအစီး40လောက်ပါတဲ့ရင်နန်းကို KIA ကမိုင်းခွဲပြီးကြားဖြတ်တိုက်ခိုက်ခဲ့ကြောင်းဖော်ပြပါဗါးရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုဘက်မှာလဲစစ်ကောင်စီတပ်နဲ့ MNDAA ကိုကန်တပ်ဖွဲ့အကြားတိုက်ပွဲဖြစ်နေတာ၃ရက်ဆက်တိုက်ရှိပြီလို့မွန်ဂိုဒေသခံကပြောပါတယ်
။တမရညပြတော့ပုံစံကဖြစ်တော့ဘောနော်။တမရရဲ့မမရပေါ့။ပုံစံကတော့လက်နဲ့ပြေတော့ကြီးကြတာပေါ့နော်။ဟောမွန်ဂိုကြီးကြတယ်။အာလူရင်ထောင်းနေကြပြော။အမမရကလက်နဲ့ပြေတန်းကြတော့သူကသူကတင်းနှုတ်တော့ပြတာသူကလုံးနဲ့ဆက်တော့ပြနိုင်တော့မဟုတ်ဘူး။အဲ့တော့ကြတယ်။တမရပေါ့တမရညမမရတော့တိတ်မကြောက်ပြသူော။တမိုင်းနမိုင်းတော့ပြနေပါတော့။ကိုလည်းကဘလိုမှာဒီနောက်မှာလာဖို့မင်္ဂလာတော်ပါနော်အကနိုင်ပိုင်တော့ပေါ့အဲကုလလေးပြည်နေတော့မယ်
မနေ့ကနေခင်း2နာရီခွဲလောက်ကပြောပြတာဖြစ်ပါတယ် MNDAA ကိုကန်တပ်ဖွဲ့ရဲ့ပြန်ကြားရေးဌာနကတော့တိုက်ပွဲဖြစ်တယ်ဆိုတာသိရပေမဲ့သတင်းအတိအကျမရသေးကြောင်း VOA ရဲ့အမေကို Messenger ကနေဖြေဆိုပါရတယ်။ MNDAA ကိုကန်တပ်ဖွဲ့ရဲ့ပြန်ကြားရေးဌာနလူမှုကွန်ရက်ဆာမျက်နှာမှာတော့မွန်ဂိုရှိသူတို့အခြေစိုက်စခန်းကိုစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့ကြောင်းနဲ့ဒီရပိုင်းအတွင်းမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေကြောင်းလည်းဖော်ပြထားပါရတယ်။ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲသတင်းတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကလောလောဆယ်အထိထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။
ကိုရဲမော်မရှင်တစ်ဆက်သေးပဲမြန်မာနိုင်ငံမှာကိုဗစ်စတုတ္ထလိုင်းစတင်မှာကိုပြည်သူတွေကြားစိုးရိမ်ပူပန်နေတဲ့အကြောင်းကိုပြောပြမှာပါအခုလိုပြည်သူတွေစိုးရိမ်ပူပန်နေကြပေမဲ့ဓာခွဲစစ်ဆေးမှုတွေအရကံ့ရောဂါနောက်ထပ်လိုင်းတစ်ခုဖြစ်ပွားနိုင်ခြင်းမရှိသေးဘူးလို့ကျန်းမာရေးဌာနတာဝန်ရှိသူက VOA ကိုပြောပါတယ်ရန်ကုန်ကလာတဲ့သတင်းကိုမတ်တင်ကြီးထိုက်ကပြောပြမှာပါရှင်
အခုရဲ့ပိုင်းနေအတွင်းစေကမ်းမှာလပြတဲ့ဖြားနာသူလူနာတွေတိတိတသာများလာတာကြောင့်ကိုဗစ်ကပ်ရောဂါကူးစက်မှုထပ်ပြီးမြင့်တက်လာနိုင်သလားဆိုတော့ပြည်သူတွေကြားစိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ဒီအခြေအနေတွေကြောင့်အခုလက်တလောဖြားနာသူတချို့မှာကိုဗစ်ရောဂါရှိမရှိဓာတ်ခွဲစစ်ဆေးတာတွေရှိနေပြီးအများစုကတာမန်တုတ်ကွေးဖြစ်တာကိုသာတွေ့ရတယ်လို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတို့က VOA ကိုပြောပါတယ်။
ခုလိုမိုးကုန်ဆောင်မှုဒီလိုမျိုးစက္ကူမှတ်မှုကာလကွာတော့ကျွန်တော်ရာသီပြောင်းလဲဖြစ်တဲ့အချိန်ပေါ့နော်မိုးလည်းများတယ်ဆိုတော့ဒီလိုမျိုးပုံမှန်တုတ်ကွေးတွေလည်းဖြစ်နိုင်တယ်ပေါ့နော်အဲတော့ကျွန်တော်လည်းဒီလိစားနဲ့ပတ်သက်ပြီးတက်ဆိုင်ရာဌာနကိုမေးထားပါတယ်မေးတဲ့ခါကျတော့ကိုဗစ်တော့သူကမစစ်တဲ့ခါကိုဗစ်တော့မတွေ့ရဘူးပေါ့နော်ကိုဗစ်တွေ့ရမှုကတော့မတန်နဲ့ဒါပေမဲ့ခြားဒီတုတ်ကွေးတို့အေးမိတာတော့ဒါတွေလည်းဖြစ်နိုင်တယ်ပေါ့နော
်မြန်မာနိုင်ငံမှာပြီးခဲ့တဲ့ဇူလိုင်လနဲ့ဩဂုတ်လအစောပိုင်းမှာကယောဂါတတိယလိုင်းပြင်းပြင်းထန်ထန်ဖြစ်ပွားပြီးခဲ့ပြီးမဲ့အခုချိန်မှာတော့ကိုဗစ်တတိယလိုင်းအဆုံးသတ်တော်မဲ့အလားအလာရှိပြီလို့လည်းသူကပြောပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့ဓာတ်ခွဲအတီးပြုတ်ထုတ်ပြန်ချက်အရနေ့စဉ်24နာရီအတွင်းကူးစက်ခံရသူ1000ကျော်ရှိနေပြီးကယောဂါကြောင့်သေဆုံးသူဥယေကတော့30ဝန်းကျင်မှာရှိနေပါတယ်။လက်ရှိဖြစ်ပွားနေတဲ့ကိုဗစ်တတိယလိုင်းအဆုံးသတ်နိုင်ဖို့နဲ့နောက်ထပ်စရုပ်ထလိုင်းတန်ကာကွယ်နိုင်ဖို့အတွက်ဆိုရင်လက်ဆေးတာပါးစပ်နဲ့နှာခေါင်းစီးတက်တာလူများတဲ့နေရာတွေကိုရှောင်ပြီးအခြေခံကျန်းမာရေးနည်းလမ်းတွေကိုဆက်ပြီးလိုက်နာဖို့နဲ့ယောဂါကာကွယ်ဆေးထိုးဖို့လည်းလိုတယ်လို့သူကဆက်ပြောပါတယ
်။သိရင်တော့ကျွန်တော်တို့တွေ့ရင်တော့ထုတ်ပြန်ပေးမှာပဲလေနော်။အခုကတော့ကျွန်တော်တို့စစ်တမ်းဒါကိုဗစ်တွေ့ရတဲ့နှောင်းအမတန်နေတယ်ဒါလည်းဒီမက်ဆက်လက်ဆေးခောက်ခေါက်ပါနေပေါ့ဒါတွေကိုကျွန်တော်တို့အကင်တုံးလို့ဒီလောက်ထိနေသွားတာပေါ့နော်။ဒါမဲ့ခုနပြောတဲ့ဒီတုတ်ကွေးဆိုတဲ့သဘောကလည်းပေါ့နော်အဲများသောအားဖြင့်တုတ်ကွေးကအမျိုးမျိုးရှိအောင်အဲ့တော့ခေကန်ကျန်းမာရေးဉာဏ်တွေကိုတိုက်တာဖို့လိုတာပေါ့နော်အဲ့တော့ဒီသရုပ်ထလိုင်းတွေပါလေကတော့ဒါကျွန်တော်တို့ကတော့ကျွန်တော်တော့အနေထားတော့ဖြစ်နိုင်ကြတော့မရှိသေးဘူးပေါ့နော်ဒါပေမဲ့လည်းပေါ့လို့နေအောင်ဒါအဓိကတော့ပြောချင်တာဒါပဲ
မြန်မာနိုင်ငံမှာယောဂါကာကွယ်ဆေးအပြည့်အဝထိုးပြီးသူက40တသိန်းကျော်ရှိပြီလို့ကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်ကယောဂါကာကွယ်ဆေးထိုးနိုင်ရမယ့်ဦးစားပေးအုပ်စုတဲ့ပါသူတွေတိုင်းအပြည့်အဝထိုးနိုင်ဖို့ကိုအရှိန်မြင့်ဆောင်ရွက်နေတယ်လို့လည်းနိုင်ငံပိုင်မီဒီယာတွေကနေဖော်ပြနေပါတယ်။အခုရက်ပိုင်းမှာပဲအသက်12နှစ်နဲ့အထက်ကနေ18နှစ်ထိကျောင်းသားကျောင်းသူတွေကိုကိုဗစ်ကာကွယ်ဆေးထိုးပေးနေပါတယ်။ဇွန်လကကျောင်းအပ်ထားသူအဲ့ဒီအရွယ်အုပ်စုအလုံးကိုကိုဗစ်ကာကွယ်ဆေးထိုးပေးမှာဖြစ်တယ်လို့စစ်ကောင်စီကပြောပါတယ်။လက်ရှိမြန်မာနိုင်ငံမှာကိုဗစ်ကယောဂါထိန်းချုပ်ဖို့ဆိုပြီးမလိုအပ်ရင်အိမ်ပြင်မထွက်ရ stay at home အဖြစ်ဆက်သတ်မှတ်ထားတဲ့မြို့နယ်113မြို့နယ်ရှိပါတယ်။အဲ့ဒီမြို့နယ်တွေရဲ့ယောဂါဖြစ်ပွားနှုန်းကျဆင်းမှုပေါ်မူတည်ပြီးဖြေလျှော့တာတွေဆက်လုပ်မယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်ရှင်
။မတ်တင်ကီထိုင်ပြောပြသွားတာပါ။အခုလိုလူထုမိတ်ဆွေအစီအစဉ်မှာတင်ဆက်နေတဲ့ဗုဒ္ဓဘုနေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုတိုက်ရိုက်ကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။မကြခင်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပါ။ကျမတို့အစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ် တွေ့ဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UDELCET70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါရှင်မြန်မာနိုင်ငံကပြည်ထောင်စုစီတည်မှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
် VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါရရှင်မြန်မာစံတော်ချိန်နက်နက်6နာရီခွဲပါပြီဗုဒ္ဓဖူးနေ့နက်နက်ခင် VOA မြန်မာပိုင်းအစီအစဉ်အတွက်ဒုတိယပိုင်းကိုဆက်လက်တင်ဆက်တဲ့အခါနားဆင်ရမှာကတော့
တရင်သမားကိုချီးမြှင့်နေဆိုတဲ့ဟာတော့နည်းနည်းအံ့ဩတယ်။နောက်တော့သူတို့ကြီးညာကျဲတူပါတော့နားထောင်ကြည့်တဲ့အခါမှာတော့ဒီဒီမိုကရေစီနဲ့
ဒါကတော့ဒီနှစ်နိုဘယ်ငြိမ်းချမ်းရေးဆုအတွက်တရင်သမားတွေကိုချီးမြှင့်ခဲ့တဲ့အပေါ်တုံ့ပြန်ပြောကြားချက်ကိုအင်္ဂါညဆွေးနွေးခန်းအစီအစဉ်တင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။အခုတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုကြည့်ရှုကြရအောင်ပါ။အမေရိကန်ပြည်ထောင်စုမှာကာကွယ်ဆေးကြောင့် COVID-19 ရောဂါကူးစက်မှုနှုန်းကျဆင်းလာတာနဲ့အမျှလုပ်ငန်းတွေတချို့မှာဝန်ထမ်းတွေကိုကာကွယ်ဆေးမဖြစ်မနေထိုးဖို့တွန်းအားပေးတာတွေပိုပြီးများလာပါတယ်။တစ်ချိန်တည်းမှာလည်းဒီလိုကာကွယ်ဆေးမဖြစ်မနေထိုးခိုင်းတဲ့အပေါ်ကန့်ကွက်ဆန္ဒပြတာတွေရှိနေတာပါ။ဒီအကြောင်း Michelle Queen ပြပို့ထားတဲ့သတင်းကို Map King ဖြူတွေကတင်ပြမှာပါရှင်။
အမေရိကန်ပြည်ထောင်စုမှာလူတွေအများစုကာကွယ်ဆေးထိုးပြီးတဲ့အခြေအနေကိုရောက်ဖို့အချိန်အတော်ယူခဲ့ရတယ်လို့အခုတော့လူရေရဲ86ရာခိုင်နှုန်းကာကွယ်ဆေးအနည်းဆုံးပထမတလုံးထိုးပြီးသွားပါပြီ။လုပ်ငန်းခွင်တချို့မှာတော့ဝန်ထမ်းတွေကာကွယ်ဆေးမဖြစ်မနေထိုးဖို့မထိုးဘူးဆိုရင်အလုပ်ကနေရပ်နားခံရမယ်လို့သတိပေးထားတဲ့နောက်ဆုံးသတ်မှတ်ရနှီးလာလာမှာဒီဘော်ကန့်ကွက်ဆန္ဒပြမှုတွေကလည်းအချိန်မြင့်လာပါတယ်။ Los Angeles မြို့ကရဲရာရှိ Alex Villanueva ကတော့ခိုင်တမ်းမချက်အတိုင်းကာကွယ်ဆေးမဖြစ်မနေထိုးဖို့တတ်မှတ်ရပြည်ရင်လေသူစီကဝန်ထမ်း 18,000 ကိုတော့အရေးယူတာမျိုးလုပ်မှာမဟုတ်ဘူးလို့ပြောပါတယ
် There are entire groups of employees that are willing to be fired and laid off rather than get vaccinated so
အလုပ်ထုတ်ရှင်ထုတ်ကာကွယ်ဆေးတော့မထိုးဘူးဆိုတဲ့ဝန်ထမ်းတွေကတအုပ်ကြီးကိုရှိနေပါတယ်ဒါကြောင့်မလို့ကာကွယ်ဆေးမထိုးလို့အရေးယူရမယ်ဆိုရင်ကျွန်တော်တို့ရဲ့ဝန်ထမ်းအင်အား900ခန့်တုန်းကနေပြီးတော့1000ခန့်တုန်းအထိဆုံးရှုံးရတာမျိုးကျွန်တော်ကတော့အဖြစ်မခံကျင်ပါဘူး
အမေရိကန်ပြည်ထောင်စုမှာလက်တလောနေစဉ်ကူးစက်သူဦးရေ 9,500 လောက်အထိကျဆင်းလာချိန်မှာအခုလိုတင်းမာမှုတွေဖြစ်နေတာပါ။ကမ္ဘာတစ်ဝန်းက COVID-19 ရောဂါကူးစက်သေဆုံးမှုတွေကိုလေ့လာဆင်းပြုစုနေတဲ့ John Hopkins တက္ကသိုလ်သုတေသနစာရင်းအရအမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့စက်တင်ဘာလတည်းနေစဉ်ကူးစက်သူ 13,200 လောက်ရှိခဲ့ရာကအခုတော့ 3,000 အောက်အထိကိုကျလာပါတယ်။ကူးစက်ရောဂါဆိုင်ရာအမေရိကန်ထိပ်တန်းကျွမ်းကျင်ပညာရှင်ဒေါက်တာအန်သနီဖောင်ချီကတော့ကာယရောဂါထိန်းချုပ်နိုင်ဖို့အကောင်းမြင်မျှော်လင့်တဲ့အကြောင်းပြောပေမယ့်နှာခေါင်းဆီးတက်တာလို့ရောဂါကာကွယ်ထိန်းချုပ်ရေးကန့်သတ်ချက်တွေကိုတော့ခက်မြန်မြန်ပြန်ရုပ်သိမ်းလို့မရသေးဘူးလို့ CNN ရုပ်သံရဲ့ State of the Union အစီအစဉ်မှာပြောဆိုသွားပါတယ
် I'd like to see it well below 10,000 and even much lower than that.But when you're at 95,000
ကုဆက်သူ1000အောက်နဲ့အဲ့ဒီတက်ပို့ပြီးကျသွားတာမျိုးကိုပဲကျွန်တော်တို့မြင်လို့ပါတယ်။လက်ရှိမှာနေစဉ်ကုဆက်သူ9000ကျော်ဆိုတာကလူမှုအတိုင်းအဝန်းတွင်ဗိုင်းရပ်စ်ပိုးကုဆက်ပြန့်နှံ့မှုတွေများနေသေးတဲ့အခြေအနေဖြစ်ပါတယ်
။ Pfizer ဆေးကုမ္ပဏီကအဆိုပြုထားတဲ့အသက်5နှစ်ကနေ17နှစ်အရွယ်ကလေးတွေအတွက်ကာကွယ်ဆေးအရေးပေါ်အသုံးပြုခွင့်ကိစ္စနဲ့ပတ်သက်လို့တော့အမေရိကန်ကျန်းမာရေးအရာရှိတွေဒီလတည်းတွေ့ဆုံဆွေးနွေးနိုင်ပွဲရှိနေပါတယ်။လူကြီးတွေကိုထိုးပေးတဲ့ဆေးပမာဏရဲ့သုံးပုံတစ်ပုံကိုဒီရွယ်ကလေးငယ်တွေကိုထိုးပေးဖို့ Pfizer ကုမ္ပဏီကအဆိုပြုထားတာပါ Pfizer ဆေးကုမ္ပဏီရဲ့လက်ရှိပုတ်အဖွဲ့ထဲမှာပါတဲ့အစားအစာနဲ့ဆေးဝါးစီမံကုကေရေးဌာန FDA အကြီးအကဲဟောင်း Scott Gottlieb ကတော့အခုလိုကျောင်းနေအရွယ်ကလေးတွေကိုကာကွယ်ဆေးမဖြစ်မနေထိုးရမယ်ဆိုတာမျိုးဖိအားပေးသတ်မှတ်ဖို့ကတော့နောက်ထပ်နှစ်တွေကြာလိမ့်အောင်မယ်လို့ CBS ရုပ်သံ Face the Nation အစီအစဉ်မှာပြောဆိုသွားပါတယ
်12 to 17 could be a couple of years away perhaps a little longer
တစ်ဆယ်နှစ်ကနေ18နှစ်အရွယ်တွေအတွက်ဒီလိုဖြစ်ဖို့ကတော့နှစ်နှစ်လောက်အချိန်ယူရနိုင်ပါတယ်9နှစ်ကနေ17နှစ်ကြာတွေအတွက်ဆိုရင်တော့ပိုပြီးတော့အောင်ကြာနိုင်ပါတယ်ဒီလိုကလေးတွေကြားမှာကာကွယ်ဆေးမဖြစ်မနေထိုးခိုင်းဖို့ဆိုတာမှာကြုံလာရနိုင်တဲ့အခြေအနေတွေအများကြီးရှိပါတယ်
ဒီတော့တွင်ယောဂဘူစမ်းသက်ပစ္စည်းကရိယာတွေပြက်လက်နေတဲ့ဆိုတဲ့သတင်းတွေထွက်နေချိန်မှာသမ္မတဘိုင်ဒန်အဆိုအရကတော့ယောဂဘူချက်ချင်းစမ်းသက်အဖြစ်ထွက်နိုင်တဲ့စမ်းသက်ပစ္စည်းဒေါ်လာ10,000ဖို့ပြည်တွင်းအတွက်ဝယ်ယူသွားမယ်လို့ကတိပြုပြောဆိုပါရယ် ဒီဇင်ဘာလမတိုင်ခင်ဒီလိုစမ်းသပ်ပစ္စည်းပေါင်းတန်း200အထိရရှိနိုင်မှာဖြစ်တယ်လို့သမ္မတအင်ဘီရောကပြောဆိုထားပါတယ်ရှင်မက်ခင်ဖြူတွေပါရှင်အခုဆက်လက်ပြီးတော့ကိုကျော်ကျော်သိန်းတင်ဆက်တဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါဒီနှစ်နိုဘယ်ငြိမ်းချမ်းရေးဆုအတွက်သတင်းသမားတွေကိုချီးမြှင့်ခဲ့တဲ့အပေါ်အရေးမြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ဟောင်းတအုပ်ဖြစ်သူဦးမြင့်ကျော်ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ရှင
်ဦးမြင့်ကျော် VOA နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကိုကျော်သိန်းဟုတ်ကဲ့
ဆိုတော့ကျွန်တော်ဒီမှာဦးဆုံးမြင့်ကျော်စီကနေတည်ကျင်တာကအလားပြီးခဲ့တဲ့ရက်ပိုင်းမှာဒီဖိလစ်ပိုင်နဲ့ရုရှားကသတင်းမီဒီယာသမားနှစ်ယောက်စာနာရှင်သမားနှစ်ယောက်ပို့လေနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံရတယ်အဲလိုမျိုးသတင်းမီဒီယာသမားတွေကိုနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်တာဒီဒီတကွာလုံးကသတင်းတော့တွေကိုရည်ရွယ်ပြီးတော့ဂုဏ်ပြုချီးမြှင့်တာလို့ပြောကြပါတယ်ဆိုတော့ဒီလိုမျိုးသတင်းမီဒီယာသမားတွေကိုနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံရတယ်လို့ပထမဦးဆုံးကြားရတဲ့အခါမှာဦးမြင့်ကျော်စိတ်ထဲအတွေ့အထဲမှာပေါ်လာတဲ့အမြင်ခံစားချက်အဲ့ဒါလေးအရင်ဆုံးသိပါရစေ
။ဟုတ်ဟိုပထမဆုံးပေါ်လာတာတော့ဟိုအန်အော်ရယ်ပေါ့လေအန်အော်ရယ်ဆိုတာငင်းငင်းစုကသတင်းသမားကိုချီးမြှင့်ဟိုချီးမြှင့်လေးတိတ်မရှိဘူး။ငင်းငင်းစုဆိုတာများသောဖြစ်ပြီးငင်းငင်းဟိုဖြစ်စဉ်တွေမှာပါဝင်နေကြတဲ့နိုင်ငံရေးသမားတွေဟိုငင်းငင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးဆေးဆက်ပြီးတဲ့အကျိုးဆောင်တဲ့သူတွေဟိုစသဖြင့်ပေါ့နော်။အဲအဲလိုမျိုးပုံစံတွေဟိုချီးမြှင့်ကြတယ်ဒီသတင်းသမားကိုချီးမြှင့်နေဆိုတဲ့ဟာတော့နည်းနည်းအန်အော်တယ်နောက်တော့သူတို့ကြီးညာကျဲတူပါတော့နားထောင်ကြည့်တဲ့အခါမှာတော့ဒီဒီမိုကရေစီနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကဒီမိုကရေစီနဲ့ငြိမ်းချမ်းရေးအတွက်တကယ်ပင်မအရေးကြီးတဲ့ဟာဆိုတော့အဲ့လိုမျိုးချိတ်ဆက်ထားတာတွေ့ရတာပေါ့နော်ဆိုတော့ဟိုဒီဒီလိုမျိုးအဲ့လိုမျိုးအကျိုးကြောင်းကြောင့်ဒီနှစ်မှာဒီဟာကိုပေးတယ်ဆိုတဲ့ဟာလည်းသူအကျိုးကြောင်းဟိုစီလျော်မှုရှိတယ်လို့လည်းတစ်ဖက်ကပြန်ပြီးတော့သုံးသပ်ကြည့်တာပေါ့နော်။ဘာလို့လဲဆိုတော့ဟိုကမ္ဘာမှာဒီသတင်းမီဒီယာလွတ်လပ်ခွင့်တွေကဟိုဘယ်လိုခေါ်မလဲ။သတင်းသမားတွေသတင်းလွတ်လပ်ခွင့်တွေကမျက်နှာသာပေးခြင်းမခံရဘူး။ဖန်ဆီးခံရတဲ့ဟာတွေကတောက်လျှောက်အများကြီးတစ်ကမ္ဘာလုံးတိုင်းတာနဲ့ဟိုပြောရင်တော့ trend သဘောမျိုးဖြစ်နေတာပေါ့နော်။အဲ့ဒါကြောင့်ဒီလိုပေးတယ်လို့ဟိုယူဟိုနားလဲတာပေါ့နော်
။ဆို
တော့ဒီဟာကဒီအဖြစ်အပျက်နေနဲ့ကျွန်တော်လည်းအဲ့လိုမျိုးနားလဲပ
ါ။ဟုတ်ကဲ့ခင်ဗျာ။ဆိုတော့ဒီသတင်းသမားနှစ်ယောက်ကလည်းပဲဖိလစ်ပိုင်နဲ့ရုရှားကသတင်းသမားနှစ်ယောက်ကလည်းပဲသူတို့နိုင်ငံတွေကသတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့သတင်းသမားတွေရင်ဆိုင်ရတဲ့အချိန်တွေတော်တော်လေးဆိုးတဲ့အချိန်တွေအောက်မှာပဲသူတို့တွေပဲရုန်းကန်ရင်ဆိုင်ခဲ့ကြရတာပဲနှစ်ပေါင်းများစွာနော်ဆိုတော့အခုလိုမျိုးဒီလိုသတင်းသမားတွေဒုဗန်ညင်းညင်းစုချင်းမြင့်ခံရတာကနေပြီးတော့ဟလာခုနကမင်းကျော်ပြောသွားတယ်လေပါပါတယ်တကဘာလုံးမှာသတင်းလွတ်လပ်ခွင့်သတင်းနောက်တွေကိုအကာအကွယ်ပေးဖို့လာနှောက်ရှက်ချင်းချောက်ဖျားပေးခံရတာမျိုးတွေမရှိဘဲနဲ့ဒရင်တော့တွေအနေနဲ့ကို့အလို့ကိုလွတ်လွတ်လပ်လပ်လုံနိုင်ဖို့စတာတွေအတွက်ဘယ်လိုအထောက်အကူဖြစ်ရေးပါရဲလို့ရောဦးမြင့်ကျော်ယူဆမိပါတယ
်ဟုတ်ကျွန်တော်နားလည်တာတော့ဒီဟာကဒီအကြောင်းညာကိုဟုတ်လားအလေးပေးပြီးတော့တက်ဆိုင်ရအထူးသဖြင့်တော့အစိုးရတွေပေါ့နော်ဟိုတက်ဆိုင်ရအစိုးရတွေကဒီဒရင်လွတ်လပ်ခွင့်နဲ့ဟိုပတ်သက်တဲ့ဟိုသူတို့လှုပ်ဆောင်ရမယ့်ပိုင်းသူတို့စောင့်ထင်းရမယ့်ပိုင်းတွေဥပမာဖမ်းဆီးတာတို့တားဆီးတာတို့တချို့ကိစ္စတွေမှာဟိုပြပယ်လှည့်နေပေါ့နော်တက်အန်ရဲ့အထိဟိုလှုပ်ချန်တဲ့ကိစ္စမျိုးတွေတောင်တချို့သောနိုင်ငံတွေမှာရှိရပေါ့နော်ဟိုမြန်မာနိုင်ငံမှာလည်းဟိုလားသတင်းသမားတွေဟိုဒီလက်တလုံးမှာတော့အသက်သေးဆုံးတဲ့အထိတော့မဖြစ်တော့လေဟိုဒီအန်ရဲ့အသက်အန်ရဲ့အထိကိုရှိနေတဲ့ဒီပြီးခဲ့တဲ့၄၅၆လ9လတည်းမှာအဲ့လိုအခြေအနေမျိုးတွေအများကြီးပဲကြုံခဲ့ကြရတာပေါ့နော်အသက်ပေးနေနေတဲ့ဟာအများကြီးကြုံခဲ့ကြရတာပေါ့နော်ဆိုတော့ဒီလိုဟာမျိုးတွေကိုတက်ဆိုင်တဲ့အဖွဲ့အစည်းတွေလုံခြုံရေးအဖွဲ့အစည်းတွေပဲဖြစ်စီတက်ဖွဲ့တွေပဲဖြစ်စီအစိုးရတွေပဲဖြစ်စီအကာအကွယ်ပေးနိုင်တဲ့နောက်ဥပဒေပြုအဖွဲ့အစည်းတွေပဲဖြစ်စီဒီအကြောင်းအရာကအရေးကြီးတယ်ဆိုတဲ့ဟာမျိုးကိုနှိုးဆော်တဲ့ဟာလို့ကျွန်တော်တော့အဲ့လိုနားလဲတာပေါ့နော်ဒီဟာကိုတန်ဖိုးထားတဲ့ဒီဒီမိုကရေစီဟာလာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုတန်ဖိုးထားမယ်လေးစားမယ်ဆိုတဲ့ဟာမျိုးကိုတက်ဆိုင်ရအစိုးရတွေအားလုံးကိုနှိုးဆော်တဲ့ဟာလို့တော့ကျွန်တော်တော့အဲ့လိုနားလဲတာပေါ့နော်
ကျွန်တော်ဒီရင်းသမားတွေဆိုတာဒီမိုကရေစီနဲ့လွတ်လပ်ခွင့်ကိုဟာလာဒီမိုကရေစီနဲ့လွတ်လပ်ခွင့်ကိုဥတည်ထားပြီးတော့လုပ်နေကြတဲ့လူတွေဆိုရိုက်လူတွေကိုဟာလာသူတို့အလို့သူတို့လွတ်လပ်လပ်လုပ်နိုင်အောင်ကာကွယ်ပေးဖို့လိုအပ်တယ်သူတို့အလို့သူတို့ဟာလာနောက်ဆက်မရှိလုပ်နေနိုင်အောင်အခြေအနေတွေဖန်တီးပေးဖို့လိုအပ်တယ်ဆိုတော့အတိနောက်တစ်ခါသတိပေးမှုတစ်ခုထပ်ရသွားတဲ့သဘောမျိုးတော့ဖြစ်တာပေါ့နော် ဆိုတော့ဒီနောက်ဦးမြင့်ကျော်ပြောသလိုပါပဲနိုင်ငံတကာမှာသတင်းသမားတွေကိုလူမျိုးအတိမတ်ပြုဟလာဂုံပြုတဲ့အချိန်မှာမြန်မာနိုင်ငံမှာကတော့ဒီဆီယနာတင်းပြီးတဲ့နောက်ပိုင်းဟလာပြတ်မှတ်ထားပြီးတော့ဖိနှိပ်တဲ့နေနေနဲ့အရေးယူတဲ့ထက်မှာသတင်းသမားတွေလည်းပါလာတယ်ဖန်ခံရတာထောင်ချခံရတာတွေရှိထားတယ်ဆိုတော့ဦးမြင့်ကျော်တို့သိထားသလားလက်ရှိမြန်မာနိုင်ငံမှာသတင်းမီဒီယာသမားဘယ်နှယောက်အဖမ်းခံထားရတာရှိပါလဲထောင်ချခံရတာရောဘယ်နှယောက်ထိများရှိပါပြီလဲခင်ဗျာ
ဟုတ်အခုဒီပြောမယ်ဆိုရင်တော့ဒီဖေဖော်ဝါရီလ1ရက်နေ့ကနေစရည်အတွက်ကြတာပေါ့နော်ဟိုပြီးခဲ့တဲ့နှစ်တွေမှာတော့ဒီသတင်းရေးသားရနဲ့အဲတရက်ဖန်ခံပြီးခဲ့တဲ့နှစ်ဆိုတော့2020ပြောတော့ပါသတင်းရေးသားမှုနဲ့တရက်ဟိုဖန်ခံရနောက်ကတော့ဟိုကျင်းဝတ်နဲ့ညီဒီသတင်းကိုဟိုမှန်မှန်ကန်ရေးသားရနဲ့ဖန်ခံရတော့ဟိုမရှိသလောက်ဟိုဒီအနာမသိငင်းဒီမရှိသလောက်အဲမှမရှိပေါ့လေရေးပြအဖြစ်တော့ဒါပေမဲ့ဒီဖေဖော်ဝါရီလ1ရက်နေ့ကနေစပြီးတော့ဒီနောက်ပိုင်းမှာဟိုဖန်ခံရာရီအဖြစ်ထိမ့်သိမ့်ခံတာတညထိမ့်သိမ့်ခံတာအဲ့လိုဟာတွေကဖေဖော်ဝါရီလဆန်ပိုင်းကလေးကရှိတယ်။နောက်ဖန်ခံရာအစောပိုင်းတွေကရှိတယ်ဝန်ဟန်ထုတ်ခံရာရှိတယ်ဆိုတော့အဲ့ဒီကနေစပြီးရေတွက်လိုက်မယ်ဆိုရင်တော့အခုအချို့သောတချို့သောဖွဲ့စည်းတွေကမှတ်တမ်းတင်လာတာရှိပါတယ်။ AAPP ကမှတ်တမ်းတင်လာရှိတယ်ချားတော့ဟလာတင်းတမဆောင်ကြည့်ဖွဲ့စည်းတွေ CPJ တို့လို့ RSF တို့လို့မှတ်တမ်းတင်လာရှိတယ်။လက်ရှိကျွန်တော်တို့ပြည်တွင်းကဟိုအဲ့ဒီစီရင်စရာတွေလည်းကြည့်တာပေါ့နော်ကိုတို့ကျွန်တော်တို့သိတဲ့နေထားအရာဆိုရင်တော့ဟိုလက်ရှိဟိုထိမ့်သိမ်းခံထားရတဲ့သူက53ယောက်လောက်ရှိတယ်နောက်ပြီးတော့ဟိုဒီဖေဖော်ဝါရီလ1ရက်နေ့ကနေစပြီးတော့အခုချိန်ထိယာယီအားဖြင့်ပဲဖြစ်စေအဲ့ဒီထိမ့်သိမ်းခံရတဲ့53ယောက်အပါဝင်စုစုပေါင်း108မှုလောက်ဖြစ်ခဲ့တာပေါ့နော်108ကြိမ်လောက်ဖမ်းဆီးခံရတဲ့ကိစ္စတွေ108ယောက်ပေါ့108ယောက်ဖမ်းဆီးခံရတဲ့ကိစ္စတွေဖြစ်ခဲ့တယ်ပေါ့နော်လက်ရှိကတော့အထဲမှာ50နဲ့3ယောက်လောက်ရှိတယ်တချို့လဲဟိုဘလို့မှုနဲ့ဆွဲတာလဲဘလို့ပုံမှန်နဲ့ဆွဲတာလဲဟိုတိတိပြမမသိတဲ့မသိရတဲ့သူတွေလည်းရှိတယ်အဲ့ဒီထဲမှာဟို4ယောက်လောက်ကတော့ပြစ်ဒဏ်ချမှတ်ခံရပြီပေါ့နော
်ဆိုတော့လက်ရှိဆိုရင်ကျွန်တော်တို့သိထားသလောက်ကတော့နိုင်ငံခြားသားတရင်တော့ဆိုလို့ဒီ Frontier မြန်မာမှာလုပ်ခဲ့တဲ့နော်တရင်သမားပေါ့နော် Editor Danny Fenster အရောက်လို့ကျွန်တော်တို့သိထားတယ်အမေရိကန်နိုင်ငံသားတင်းသမားဒန်နီဖန်စတာဟိုသူ့ပြင်တော့နိုင်ငံသားလည်းရှိမရှိဘူးပေါ့နော်ကိုမြင့်ကျော
်ဟုတ်တယ်အထဲမှာတော့အခုသူ့ပြင်မရှိပါဘူးဟုတ်ဟိုခန့်ခန့်ရပြီပြန်ပြီးတော့ဟိုပြင်နေနေလှုပ်လိုက်တာအဲ့လိုမျိုးတွေတော့ဟိုရှေ့မှာပိုလန်နိုင်ငံသားတယောက်ရှိတယ်ဂျပန်နိုင်ငံကတယောက်ရှိတယ်နောက်တစ်ခါဂျပန်နိုင်ငံသားတယောက်ရှိတယ်နောက်တစ်ခါကိုနေတမောင်ရှိတယ်ပေါ့နော
်ဟုတ်ကဲ့ဆိုတော့ခုနကကိုမြင့်ကျော်ပြောထားတဲ့အချိန်လေးအောက်မှာပေါ့နော်ဟလာဖန့်ခန့်ထားတဲ့လူတွေရှိနေစေဒီအရောက်ခံထားရတဲ့ရှိနေစေလက်ရှိလည်းပဲအင်မတန်ကြီးမားတဲ့ဟလာချင်းချောက်မှုနဲ့ဖိအားကြီးအခြေအနေကရှိနေတာပေါ့နော်ဆိုတော့ဒီလိုအခြေအနေမျိုးအောက်မှာတိုင်းပြည်တွေမှာမှန်တကယ်ဖြစ်ပျက်နေတာတွေကိုတကယ်ဖြစ်ပျက်နေတဲ့အတိုင်းတကယ်အဖြစ်မှန်အတိုင်းအများပြည်သူသိဖို့အတွက်ရေးသားထုတ်လွှင့်နိုင်တဲ့အခြေအနေရှိနိုင်ပါသေးရဲ့လားအဲ့လိုဖြစ်နိုင်ချေရှိနေပါရဲ့လားအဲ့လိုတင်ပြနေနိုင်ကြတယ်လို့ရောကိုမျိုးဆိုမြင်ပါလားခင်ဗျာ
အခုအချိန်တွေကတော့ပြန်နှိုင်းရှင်းလိုက်မယ်ဆိုဒီဖေဖော်ဝါရီလ1ရက်နေ့မတိုင်ခင်နဲ့အချိန်နေနဲ့ရှင်းလိုက်ရင်တော့ဟိုအများကြီးအခွင့်အလမ်းတွေကဟိုယုံနေသွားပြီပြောပြောမှာနော်ခွင့်အလမ်းတွေယုံနေသွားပြီဆိုတော့တရင်ချက်လက်မေးဖို့လည်းယုံနေသွားတယ်တရင်ဖြစ်တဲ့အဖြစ်ဖြစ်နေရာကိုတွားပြီးတော့မေးမြန်းစုံစမ်းဖို့အဲ့လိုဖြစ်တယ်ဆိုရဲမြို့ပဲဖြစ်စေဖြစ်တယ်ဆိုရဲမြို့ရက်ွက်ပဲဖြစ်စေဖြစ်တယ်ဆိုရဲလမ်းပဲဖြစ်စေပေါ့နော်အဲ့လိုဒေတာပဲဖြစ်စေအဲ့ဒီလိုတွားဖို့အခွင့်အလမ်းတွေကအခုချိန်မှာတော်တော်လေးကိုမရှိသလောက်ဖြစ်သွားတယ်ဆိုတော့ဒီဟာကျွန်တော်တို့ကသတင်းချက်လက်ဖြစ်ပျက်တစ်ခုဖြစ်တယ်ဆိုလို့ဟိုတိဘီကြားပြီဆိုရင်အဲ့ဒီဟာကိုစုံစမ်းဖို့မှာခွင့်လန်းတွေကဟိုရုပ်လျော့သွားပြီဘာလို့လဲဆိုတော့ခုလုံညုံကြီးသတင်းထောက်နိုင်လုံညုံကြီးရောခုလုံညုံကြီးရောသတင်းသမားလုံညုံကြီးရောအရေးကြီးတော့ဆိုတော့နောက်တစ်ချက်ကတော့အဲ့ဒီဟာကိုလည်းဘလို့ဟုတ်လားဒီဟာနဲ့ပတ်သက်တဲ့အချက်လက်တွေထပ်ပြီးတော့မေးဖို့ဆိုရင်လည်းဖြေမဲ့သူတွေမဖြေရတာတွေရှိတယ်ဟိုတောင်းရှိတဲ့လူတွေကမဖြေတာတွေရှိတယ်ပေါ့နော်ဖုံးကွယ်ထားတဲ့ဟာတွေသက်ဆိုင်တဲ့သူတွေတောင်းရှိတဲ့လူတွေဖုံးကွယ်ထားတာမဖြေတာတွေရှိတယ်ဆိုတော့အဲ့ဒီမှာလဲသတင်းချက်လက်ကိုစုဆောင်တဲ့နေရာမှာရင်းကိုအကန့်အသတ်တားဆီးရများရှိတယ်နောက်တစ်ခုကတော့သို့သောပြောတဲ့ဟိုဒီ platform ပေါ့လေဒီ internet ပေါ်မှာရေးမှလားပုံနှိပ်မှဟိုစာဆောင်မှာဖော်ပြမှလား radio မှာလောက်မှလား TV မှာလောက်မှလားအဲ့ဒီ platform ကလဲအကန့်အသတ်တွေရှိလာတဲ့သဘောရှိတယ်ပုံနှိပ်ဆိုရင်တော့ပိုဆိုတော့ပေါ့နော်ဟို internet မှာတော့ဟိုဒီ site ကိုပိတ်ထားတယ် block လောက်ထားတယ်ကြော်ရတယ်နောက်တစ်ခုကတော့ဒီဟာကဘယ်သူရေးတာလဲဘယ်သင်းဌာနလဲဆိုတဲ့ဟာမျိုးကိုဒီသတင်းထွက်လာပြီးတဲ့နောက်မှာအဲ့ဒီမျိုးမှာရှိတဲ့အဲ့ဒီရက်ွက်မှာရှိတဲ့အဲ့ဒီ data မှာရှိတဲ့သတင်းတော့တွေကိုထပ်ဆောင်ကြည့်ပြီးတော့ဟိုစစ်စစ်မင်းမြန်တာတွေဖိအားပေးတာတွေလောက်တော့ ဆိုတော့တင်ပြတဲ့ဟာမှာလည်းအဲ့ခက်ခဲတွေရှိတယ်ဆိုတော့ဟိုလောလောဆယ်စောစောမိကုန်းကိုတဲ့ဖြေရရင်တော့အရင်တုန်းကဟိုတရားရံနှုံးလောက်လုံနိုင်ခဲ့တယ်လို့ပြောရင်အခုလုံနိုင်တဲ့ဟာကအချက်လက်မှန်နဲ့ဒီအခြေအနေကိုတကယ်နားလည်အောင်တင်ပြနိုင်တဲ့ဟာကကျွန်တော်အမြင်ပေါ့လေကျွန်တော်ကဲဖြတ်ချက်ဆို40ရာနှုန်းထက်မကူဘူးပေါ့နော
်
တင်းကြီးအတွက်ဒီကတော့အပုတ်ကြီးကတော့အများကြီးရှိတယ်ဒါပေမဲ့တကယ်ဒီဖြစ်ပျက်ကိုတကယ်နားလည်ဖို့ဒီအချက်လက်တွေကိုသိဖို့ဒီအချက်လက်ကိုဘယ်လိုဖြစ်ဖို့ဆိုရဲအခွင့်လမ်းကတော့ကျွန်တော်ထင်တယ်40ရာနှုန်းလောက
်
ပဲကျန်နေပေါ့နော်60ရာနှုန်းလောက်ရောက်သွားတယ်လေကျွန်တော်
တော့
ကျွန်တော်အမြင်ပြောတာ
ပါဟုတ်ကဲ့ဘုမင်းကျော်ပြောရင်ကျွန်တော်ကောင်းတယ်မှာတွေ့ဝင်တာဘာလဲဆိုတော့ထက်ဝက်အောက်ဟလာတင်းကိုတကယ်ဖြစ်ပျက်နေတဲ့ဟာကိုလုံးစိပတ်စိပေါ့နော်စီစီငူးငူးတင်ပြနိုင်တဲ့ရာဂိုင်းလုံးကထက်ဝက်အောက်ယော်နေသွားတဲ့အခါကျတော့ဟလာသတင်းမီဒီယာရဲ့အဓိကအလုတော်ဝန်တစ်ခုဖြစ်တဲ့ဟလာတိုင်းသူပြည်သားတွေနိုင်ငံသားတွေ informed citizen အချက်လက်တွေအကုန်ရပြီးတော့မှန်ကန်တဲ့ဆုံးဖြတ်ချက်တွေဒီအချက်လက်တွေပေါ်မှာမှန်ကန်တဲ့အချက်လက်တွေပေါ်မှာအခြေခံပြီးတော့ဟလာတိုင်းပြည်ရဲ့ရည်ရည်တွေနဲ့ပတ်သက်ပြီးတော့မှန်ကန်တဲ့ဆုံးဖြတ်ချက်တွေချနိုင်ဖို့ရမှာအများကြီးထိခိုက်သွားနိုင်ချေရှိတယ်လို့ကျွန်တော်အဲ့လိုအတွေးဝင်မိပါတယ်ကိုမြင့်ကျော်ဘယ်လိုသဘောရလဲ
အော်မှန်ပါတယ်အခုကလူဒုကလည်းတစုံတရာဖြစ်ဖြစ်တယ်ဆိုတော့အဲ့ဒါနဲ့ပတ်သက်တဲ့ဟာတကယ်အချက်လက်တွေဟိုဟလာဟိုမှန်ကန်တဲ့အချက်လက်တွေဟိုမတူတဲ့ရှူတောင်းတွေဟိုမတူတဲ့အမြင်တွေအဲ့လိုဟာမျိုးတွေနောက်တစ်ခါတော့ဟိုဒီဟာနဲ့ပတ်သက်တဲ့ကဲဖြတ်ချက်လူမျိုးတွေပေါ့နော်ဟိုတက်ဆိုင်နားလေအဲ့ဒါမျိုးတွေရဖို့ကတော်တော်ကိုခက်ခဲသွားတယ်ဟိုမပြောရေးမဆိုရေးကြတော့ပေါ့နော်ဥပမာအခုကျွန်တော်ဒီကိစ္စပြောရဲဆိုရင်တော့ကျွန်တော်လည်းဒါဟိုအနေချင်းစဉ်းစားပြီးတော့ဟို risk ကိုစဉ်းစားပြီးပြောကြတဲ့ဒီဟာ self sensitive ဆိုတာအနေနဲ့များရှိကြတော့ဆိုတော့အဲ့ဒီအနေအထားမျိုးမှာစောစောပြောတဲ့လူလူပြိတက်စီအများစီကိုရောက်ဖို့ကပို့ပြီးတော့နေပါသွားတဲ့သဘောရှိတယ်ဒီအခြေအနေမျိုးအောက်မှာတော့ဟိုထိခိုက်ခံစားရတာလူလူလည်းထိခိုက်ခံစားရတယ်နောက်ဒီအဖြစ်အပျက်မှာသက်ဆိုင်ရာပါဝင်နေတဲ့သူတွေအားလုံးလည်းထိခိုက်ခံစားရတာပဲသို့တော့တခါလေမှာကိုတိကျင်တဲ့ကိုကြားကျင်တဲ့ဟာကိုကိုကြားနေရလို့ဟိုဝမ်ဟိုကျိနဲ့တာတစ်ပိုင်းပေါ့နော်ဒါပေမဲ့အဲ့ဒီဟာကမှန်ကျင်လဲမှန်မယ်မှားကျင်လဲမှားမယ်တခါလေမပြည့်စုံတာလဲဖြစ်ဖြစ်နေမယ်ဆိုတော့အဲ့ဒီအခြေအနေမျိုးကိုရောက်နေတယ်ပေါ့နော်ကျွန်တော်တို့ကတော့
ဆိုတော့ကိုမင်းကျော်အဲ့လိုပြောနေတယ်ကျွန်တော်ကောင်းတယ်မှာတစ်ဆက်သေးမိကွန်းပေါ်တာကပါလဲဆိုတော့ဟလာဒီဘက်မှာကြတော့လဲပဲဒီအနာသိစစ်ကောင်စီကနေပြီးတော့ထုတ်တဲ့သတင်းတွေကိုရေးလို့လွှင့်လို့ဆိုပြီးတော့ဝေဖန်ကြတာတွေရှိပါတယ်အခါစစ်ကောင်စီရဲ့တင်းစားရှင်းလင်းမှုကိုတက်မလားမတက်ဘူးလားဆိုတော့မှအခြေတင်ဖြစ်ခဲ့ဘူးတာဘုမင်းချုပ်ကိုယ်တိုင်လည်းသိပါတယ်ဆိုတော့ကဒီစစ်ကောင်စီကထုတ်တဲ့တင်းတွေကိုတင်းထဏာတွေကနေပြီးတော့ဟလာပြန်ပြီးတော့ရေးသားထုတ်နေကြတဲ့ပုံမှာဘုမင်းချုပ်ဘယ်လိုယူဆပါသလဲဒါတွေနဲ့ပတ်သက်တဲ့ဝေဖန်ချက်တွေပေါ်ရောဘယ်လိုများမြင်မိပါသလဲဆိုတော့နောက်တစ်ဆက်တည်းမှာပဲဟလာဒီလိုအခြေမျိုးမှာမြန်မာနိုင်ငံရဲ့လက်ရှိအခြေအနေမျိုးမှာဟလာတင်းဆိုတာဘယ်မှရှိရဘူးဘက်အားလုံးရဲ့အသံတွေကိုမျက်မြန်တတရထားဘူးသားကြကြလက်မလိုက်ဖင်းနဲ့ဈေးသားဖော်ပြထုတ်လွှင့်ရမယ်ဆိုရဲဒီသတင်းမီဒီယာရဲ့အဓိကစီမင်းစည်းကမ်းတွေကတခုပေါ့နော်ဒီစီမင်းစည်းကမ်းကိုရောဆက်ပြီးတော့ဂိုင်ဆွဲလှုပ်ဆောင်ဖို့တင့်မတင့်ဆိုရဲအမြင်ပေါ်မှာရောကိုမြင့်ကျော်ဘယ်လိုများသုံးသပ်မိကြလဲ
ဟုတ်ဟိုကျွန်တော်မြင်ပြောရရင်တော့ဟုတ်လား professional နေစင်းလို့ခေါ်ရဲပေါ့နော်ဒီဟိုဒီတင်းအလုတ်ဆိုတဲ့ဟာကဒီတင်းပညာတင်းအလုတ်တင်းသမားရဲ့ဝတ္တရားတင်းသမားရဲ့တာဝန်ဝတ္တရားပေါ့လေအဲ့ဒီအပေါ်မှာရက်တီကင်ဆွဲမယ်ဆိုရင်တော့ဘယ်မလိုက်ရဘူးဆိုတဲ့ဟာကအခုချိန်မှာလည်းကင်ဆွဲရမှာပဲပေါ့နော်ဒါကျွန်တော်ရဲ့ဟိုအမြင်ဒါပေမဲ့ဒီဟာကအခုချိန်မှာလူကြိုက်နေနေမဲ့သဘောလေဟိုကျွန်တော်တို့နားလဲတယ်ဒါလည်းသိတယ်အခုချိန်မှာဘာလဲဆိုတော့ဟိုဒီနိုင်ငံရေးရဲ့ဟုတ်လားဒီဟာကိုဟိုမီဒီယာကဒီဘက်ကိုကင်ဆွဲရမယ်ဆိုတဲ့ယူဆတွေလည်းရှိတယ်ဒီဟာကဟိုတူးချင်းဟိုစိတ်ဆန္ဒတွေလည်းဟိုခံစားချက်တွေရှိတာလည်းကျွန်တော်တို့နားလည်တယ်နောက်တစ်ဖက်မှာဟိုဒီဝါရဖြန့်ချီရေးလို့ဟာမျိုးอ่ะဒီချိန်မှာဟိုအားလုံးဘက်ပေါင်းစုံကဟိုလှုပ်ကြမှာပဲပေါ့နော်သို့တော့မီဒီယာကဒီမီဒီယာရဲ့ဟိုအတတ်ပညာမီဒီယာရဲ့ရည်ရွယ်ချက်စောစောပြောတဲ့ဟိုပြေစုံတဲ့ရှူတောင်းမှန်ကန်တဲ့အချက်လဲတိကျတဲ့အချက်လဲအဲ့ဒီဟာမျိုးတွေနဲ့ပြီးဖို့ဆိုတဲ့ဟာကိုတော့ဒီဆန်ကိုတော့ဟိုဒီချင်းနေမှာလဲဟိုပြောင်းလဲဖို့တော့မသင့်ဘူးလို့မြင်တယ်ပြောင်းလဲသို့တော်လဲဟိုယူဆချက်တွေဟုတ်လားတိမ့်ညွတ်မှုတွေဟိုဒီနီးဘယ်လိုကောင်းလဲရိမ့်တာတော့တိမ့်တာတော့ဒါတွေကတော့ရှိမှာပဲပေါ့နော်အဲ့ဒါမျိုးကတော့နားလဲတယ်သို့တော်အချက်လက်အပြင်တော့ဟို ဟိုတိကိုတော့ဟိုတိခွဲလောက်လို့မရတယ်တိကိုနှင်းလေလောက်လို့မရဘူးပေါ့နော်ဒါကတော့သတင်းစာပညာမှာဒီဟာကိုဒီကိန်းကနန်းနေဒီအချက်လက်တွေမှန်တဲ့ဟာဟိုဟိုအချက်လက်ကိုပြောင်းလဲတာတွေအချက်လက်တွေကိုဖုံးကွယ်တာတွေလိမ့်နေတာတွေဒါတွေကတော့သတင်းစာပညာကတော့ဟိုခွင့်မပြုသို့တော့ဟိုခံစားချက်တွေနဲ့ဟလာနီးစပ်တာတို့ဟိုဒီဘက်ကိုကြိုက်နှစ်သက်တာဒါမျိုးတွေတော့ရှိနိုင်ပါတယ်ဒါကလူတွေလောက်ကြတဲ့အပိုင်းပဲမို့လို့ပေါ့နော်
โอเคสรุปเจอคุณน่ะเมฆงก็ย้อดออกได้คาจ้ะတော့ကျွန်တော်เมฆงပထမပိုင်းလေးကျွန်တော်ပြန်ပြီးတော့ကောက်ပြီးတော့ဆိုပြီးတော့သဘောထားကျွန်တော်ဆက်တည်ပြရစီကျွန်တော်คุณน่ะပထမပိုင်းကဒီစစ်ကောင်စီကထုတ်တဲ့သတင်းတွေကိုရေးသားထုတ်လင်းနေတာเนี่ยပတ်သက်ပြီးတော့ဝေဖန်ကြတဲ့ကိစ္စနောက်တစ်ခါဒီစစ်ကောင်စီရေးတဲ့စစ်ကောင်စီကထုတ်တဲ့သတင်းတွေကိုရေးတင်လားမရေးတင်ဘူးလားထုတ်လင်းလားမထုတ်လင်းနေဘူးလားဘုမိကျော်ဘယ်လိုမြင်ပါလဲခင်ဗျာ
ဟုတ်ဟိုသတင်းအချက်လက်တွေဟိုဖြစ်နေတဲ့ရွေးတော့ဒီအချက်လက်တွေကိုကိုဟိုစီစစ်ဖို့လိုတာပေါ့နော်စီစစ်ဖို့ဆိုတော့ဒီကပြောတဲ့ကိန်းကနန်းနေမှန်ရလားသူတို့ပြောတဲ့ဒါကိုလှုပ်ဆောင်နေပါပြီဆိုတဲ့ဟာတွေကမှန်ရလားဟုတ်ကဲ့မမှန်ဘူးဆိုရင်လည်းဒီလှုပ်ဆောင်နေတဲ့ဟာတွေမမှန်နဲ့ဟိုတစ်ဖက်ကဒီအမြေပြင်ဆိုတာလေကိုကတော့ဟိုသွားကြည့်နိုင်တဲ့ဟာမဟုတ်တော့လဲဒီဟာဟိုတိတဲ့လူဒီဟာဒီအချက်လက်တွေနဲ့ပြန်ပြီးတော့ဒီလိုတော့ပြောတယ်သို့တော့ဒီဟာကတော့တကယ်အမြေပြင်မှာတော့ဒီလိုဖြစ်နေတာအပြင်မှာတော့ဒီလိုဖြစ်နေတာမဟုတ်ဘူးဒီသဘောမျိုးနဲ့တင်ပြရမှာပဲလို့ကျွန်တော်မြင်တယ်ဟုတ်ပြောတဲ့ဟာတွေအားလုံးဟိုရေးစရာမလိုဘူးပေါ့နော်ဒါသတင်းသမားတွေသတင်းပညာမှာတင်ထားတဲ့အတိုင်းပါပဲဟိုဒီအချိန်မှာတော့အချက်လက်တွေဖြစ်နေတယ်များဒီဟာနဲ့ပတ်သက်လို့ဟုတ်လားဟိုတင်းနေဖြစ်နေတယ်များတော့ကိုက platform မပေးပြီးပို့ပေါ့နော်တစ်ဖက်ရဲ့ဟို loud speaker လို့မဖြစ်မိဘူးတော့ဒါတော့ရေးကြည့်ပါတယ်ဒါကတော့သတင်းသမားရဲ့ကိုဟိုတင်းဟို platform နဲ့ကျင့်ဝတ်ဆိုင်ရာဟောသတင်းအတတ်ပညာဆိုင်ရာဟောဒါတော့တိတိကျကျအောင်လည်းနောက်လို့ရတယ်ဒီမှာ
ဟုတ်ကဲ့လက်ရှိအချိန်နေမှာဟုတ်လားတရင်ကိုကျွန်တော်တို့ industry ရဲ့စကားနဲ့ဆိုတရင်ကိုစားသုံးသူပေါ့နော်တရင်လောကရဲ့အုံနှုံးမရဆိုတရင်ကိုစားသုံးသူဟုတ်လားမြန်မာတရင်နေလဲဆိုတာမြန်မာလူထုမြန်မာလူထုကတရင်ကိုအဓိကကြည်မဲ့ဖတ်မဲ့နားထောင်မဲ့ဆိုတော့မြန်မာတရင်ကိုစောင့်ကြည့်ကြသူတွေနားထောင်ကြသူတွေဖတ်ကြသူတွေမြန်မာနိုင်ငံကတရင်ကိုစားသုံးသူတွေကိုရောလက်ရှိအခြေအနေမျိုးမှာဦးမြင့်ကျော်အနေနဲ့ဘယ်လူများအကြံပေးခြင်းပါတယ်တရင်တွေကိုသူတို့ရယူနေရတာနဲ့ပတ်သက်ပြီးတော့သူတို့ရယူနေပုံနဲ့ပတ်သက်ပြီးတော့
ဟိုတရင်တွေကိုဘယ်လိုရယူသင့်တယ်လဲဆိုတော့ဒီတရင်ဌာနတွေအခုလည်းဟိုတရင်ဌာနတွေရက်တဲ့ဌာနတွေလည်းရက်ကုန်တော့ဗောနော်အစ်စ်တွေလည်းပေါ်လာတယ်ဆိုတော့ဟိုဆိုရှယ်မီဒီယာမှာတော့မျက်စိလဲစရာတွေဟိုထပ်ဖြစ်လာတာဗောနော်ဒီအခင်းချင်းကဖေဖော်ဝါရီလတရနေ့နောက်ပိုင်းမှာအခင်းချင်းကမျက်စိလဲစရာတွေဖြစ်လာလဲပုံနှိပ်တွေလည်းရန်နှမ်းသွားတဲ့ဟာတွေရန်နှမ်းသွားတယ်ဆိုတော့ဟိုကျွန်တော်အကြံပြုချက်ကတော့သတင်းတွေကိုတိုက်ဆိုင်စစ်ဆေးပါပေါ့နော်ဟိုနောက်တစ်ခုကတော့ကိုနှစ်သက်တာကိုကြားကျင်တာကိုဟိုတင်းတာကြီးပဲမဟုတ်ဘူးねတခြားသောဟာတွေလည်းအချက်လက်အားဖြင့်ဟိုသူတို့ကောင်းတယ်ဆိုးတယ်ပြောတဲ့ဟာမျိုးတွေပြောတာမဟုတ်ပါဘူးဒီဟာတော့ဒီလိုဖြစ်နေတယ်ဆိုရင်အဲ့ဒီအချက်လက်မျိုးတွေကိုလည်းဟိုအပြန်အလှန်တိုက်ဆိုင်စစ်ဆေးပြီးတော့ယုံကြည်ရတဲ့သတင်းဌာနဆိုတဲ့ဟာတစ်ခုတည်းတော့မဟုတ်ဘူးပေါ့နော်အဲ့လိုမျိုးမတူတဲ့ဟာမျိုးတွေကိုဟိုส่งออนတော့ဟိုဖတ်ရှုပါကြည်ပါတိုက်ဆိုင်စစ်ဆေးပါလို့ပဲအကြံပြုကျင်တာပေါ့เนาะဒီအချိန်မှာဆိုရှယ်မီဒီယာကလည်းဟိုမျက်စိလဲစရာရောအမျိုးမျိုးသောဟိုအတုဆိုတာလေဂျင်ညာချက်အတုလိုမျိုးတစ်ခါလေး information တုလိုမျိုးတစ်ခါလေးအဟောင်းသောဟိုဗီဒီယိုအဟောင်းနေတဲ့တစ်ခါ letter law လိုမျိုးလောက်တာဟာရောဒါမျိုးတွေအများကြီးဖြစ်နိုင်တော့ဆိုတော့အကြံပေးကျင်တာတော့တိုက်ဆိုင်စစ်ဆေးပါဟိုမတူတဲ့ဟာတွေကိုဟိုကြည်ပြီးတော့တိုက်ဆိုင်စစ်ဆေးပြီးတော့ဟိုအချက်လက်ကိုပို့ပြီးတော့ဟိုရှာဖွေပြီးဟိုစဉ်းစားဆုံးဖြတ်ကြပါလို့ပြောနေတာပါဟု
တ်တွေ့လိုက်တာနဲ့ share ခလုတ်လေးကိုအလွယ်တကူမနှိမ်မိဘူးအနည်းဆုံးတော့
ဟုတ်က
ဲ့နှိမ့်ခင်လေးမှာသတိလေးထားကြည့်ဘူးပေါ့နော
်ဟုတ်ကဲ့ဟိုဒါတော့ဟိုဟိုသတင်းမီဒီယာတိနားလည်းမှုပညာပေးပေါ့နော်ဟိုအချိန်ကတော့အများကြီးလောက်ခက်ကြတုတ်တော့အခုမှတော့ခြားကိစ္စတွေနဲ့ဒီကြောင့်နေတိတ်မပြောနိုင်ကြဘူးပေါ့
ဟုတ်ပါရခင်ဗျာဦးမြင့်ကျော်ချိန်ပေးပြီးတော့ခုလိုဖြည့်ကြပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခုနပြောသူလိုပါပဲကိုကြားကျင်တာမဟုတ်ဘူးဆိုရင်ဝေဖန်ခံရမဲ့အလားအလာရှိတဲ့ဂျားတွေကအခုလိုဖြစ်တဲ့ဖြစ်ထိုက်တဲ့ရှိတဲ့ရှိထိုက်တဲ့အခြေအနေနော်အမှန်တိုင်းကိုရှင်းပြပြောပြပြီးတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးပါကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းတင်ဆက်တဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ပါရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်။အမေရိကန်ပြည်ထောင်စုဟာကမ္ဘာတဝန်းကိုဗစ် -19 ကပ်ရောဂါကာကွယ်ရေးအတွက် ဥဆောင်ကူညီဖို့တန်ဓေထံချမှတ်ထားပါတယ်ဒီကနေ့အထူးကာကွယ်ဆေးတန်း130ကျော်ကိုကဘာတဝမ်းဖြန့်ပြုခဲ့ပြီးနောက်ထပ်နိုင်ငံ100ကျော်အတွက်ကာကွယ်ဆေးတန်း500ကျော်ပံ့ပိုးဖို့စီစဉ်နေပါပြီဒီကာကွယ်ဆေးတွေကိုနှောင်ကြိုးမဲ့လှူဒါန်းတာဖြစ်ပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါ သောမတ်စ်ဂရင်းဖီးလ်မကြာခင်ကတွားရောက်ခဲ့တဲ့ထိုင်းနိုင်ငံခီးစဉ်အတွင်းအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံမှာအကြမ်းဖက်နှိပ်စက်မှုတွေကြောင့်ထွက်ပြေးလာသူတွေအပါအဝင်စာနာမှုအကူအညီလိုအပ်နေသူတွေအတွက်ဒေါ်လာသန်း90ကျော်ထောက်ပံ့မယ်လို့ကြေညာလိုက်ပါတယ်။ဒါအပြင်ထိုင်းနိုင်ငံရဲ့ COVID-19 ရောဂါကာကွယ်တိုက်ဖျက်ရေးအတွက်ဒေါ်လာ5သန်းကူညီမှာဖြစ်တယ်လို့အမေရိကန်နိုင်ငံကြ ాయి ဝန်ကြီးဌာနပြောခွင့်ရ Net Price ကအခုလိုပြောပါတယ
်။ This funding comes at a critical pointof rising humanitarian needs and will help
COVID-19 ကရောဂါကြောင့်ထိခိုက်နစ်နာမှုတွေနဲ့ရင်ဆိုင်နေရတဲ့ထိုင်းနဲ့မြန်မာနိုင်ငံပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေအရေးတကြီးလိုအပ်နေချိန်မှာအခုလိုအကူအညီပေးတာဖြစ်ပါတယ်လို့ပြောသွားတာပါဒီထပ်ဆောင်ပေးတဲ့ရန်ပုံငွေဒေါ်လာ5သန်းကိုထိုင်းကျန်းမာရေးဝန်ထမ်းတွေကိုဗစ်ကာကွယ်ဆေးထိုးတဲ့စီမံကိန်းကိုပံ့ပိုးမှာဖြစ်တယ်လို့ကိုဗစ်ရောဂါတိုက်ဖျက်ရေးအားထုတ်ကြိုးပမ်းနေကြသူကျန်းမာရေးဝန်ထမ်းတွေစွမ်းဆောင်ရည်မြင့်မားရေးအတွက်အထောက်အကူပြုဖို့လည်းပါဝင်ပါတယ်။ရန်ပုံငွေဒေါ်လာတန်း90ဟုတော့လူမှုဒုက္ခအကျပ်အတဲတွေရင်ဆိုင်နေရတဲ့မြန်မာပြည်သူတွေအတွက်ပံ့ပိုးမှာဖြစ်တယ်လို့သံအမတ်ကြီး Thomas Greenfield ကပြောပါတယ်။စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအကျန်းဖက်နှိပ်စက်မှုတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးကြရတဲ့ဒုက္ခသည်တွေကိုလည်းပံ့ပိုးဖို့ဖြစ်ပါတယ်။လူလူချင်းစာနာမှုအကူအညီဒေါ်လာတန်း90ကိုနိုင်ငံတကာနဲ့အစိုးရနဲ့မသက်ဆိုင်တဲ့မိဖက်ပရဟိတအဖွဲ့အစည်းတွေအားတဆင့်ဒုက္ခရောက်နေတဲ့မြန်မာပြည်သူတွေအတွက်ဓာတ်ရိုက်ထောက်ပံ့မှာဖြစ်ပါတယ်။ထိခိုက်လွယ်ချို့တဲ့သူတွေပြည်တွင်းအိုးအိမ်ဆွန့်ခွာတိမ်းရှောင်နေရသူတွေအပါအဝင်ဒုက္ခသည်9သိန်းကျော်အတွက်အရေးပေါ်စာနာရိတ်ခါပိုင်ဆိုင်မှုအကာအကွယ်ပေးရေးအမိုးအကာကျန်းမာရေးရေနဲ့မိလာတန့်ရှင်းရေးတကူရေးတန့်စင်မှုစတဲ့လိုအပ်ချက်တွေအတွက်ဒီရန်ပုံငွေကိုသုံးဆွဲမှာဖြစ်ပါတယ်။အထူးသဖြင့်ထိုင်းမြန်မာနယ်စပ်ဒေသတကြောခိုလှုံနေကြတဲ့အကူအညီလိုအပ်နေသူတွေကိုကူညီနေကြတဲ့ထိုင်း NGO တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းပေးမှာဖြစ်တယ်လို့ကိုဗစ်ရောဂါကာကွယ်ရေးအတွက်လည်းအထောက်အကူဖြစ်စေပါတယ်လို့တန်အမတ်ကြီး Thomas Greenfield ရှင်းပြပါတယ်။အလှရှင်တခြားနိုင်ငံတွေအနေနဲ့လည်းစာနာမှုအကူအညီရေးပေါ်လိုအပ်နေတဲ့မြန်မာပြည်သူတွေအတွက်ရရောစွာပံ့ပိုးပေးကြဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းနေပါတယ်။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ထိုင်းနိုင်ငံအပြင်ကမ္ဘာတစ်ဝှမ်းလုံးကပ်ရောဂါအဆုံးသတ်ဖို့အတွက် COVID-19 ရောဂါတိုက်ဖျက်ရေးမှာအမေရိကန်ပြည်ထောင်စုနဲ့အတူအင်တိုက်အားတိုက်ပူးပေါင်းဆောင်ရွက်ကြပါလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါ သောမတ်စ် ဂရင်းဖီးလ်ထမှန်တိုက်တွန်းလိုက်ကြအောင်ပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်ဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာပါရှင
်ကမ္ဘာစီးပွားရေးထက်သီးနိုင်ငံပေါင်း20 G20 ဖွဲ့ကအစိုးရခေါင်းဆောင်တွေဝန်ကြီးတွေရဲ့အင်္ဂါနေ့ online ဆွေးနွေးပွဲအတွင်းအာဖဂန်နစ္စတန်နိုင်ငံအတွက်ငွေကြေးထောက်ပံ့ကူညီဖို့သဘောတူလိုက်ကြပါတယ်။တာလီဘန်နဲ့အုပ်ချုပ်နေတဲ့အာဖဂန်နစ္စတန်နိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအချက်အလက်တွေကြေညာမယ့်အနေနဲ့ရင်ဆိုင်နေရကြောင်းကုလသမဂ္ဂတွင်ရင်မှုချုပ်ကသတိပေးလိုက်ပြီးတဲ့နောက်မှာပဲ G20 ဖွဲ့ဝင်တွေတွေ့ဆုံကြတာပါ။ဥရောပသမဂ္ဂ EU ကတော့အာဖဂန်နစ္စတန်နိုင်ငံမှာစာနာမှုဆိုင်ရာအချက်အလက်တွေစီးပွားရေးလူမှုရေးပြဿနာကြီးတွေမကျုံအောင်ဒေါ်လာ1.15 ဘီလီယံထောက်ပံ့မယ်အကြောင်းထိပ်သီးဆွေးနွေးပွဲအတွင်းမှာကြေညာသွားခဲ့တာပါ။အမေရိကန်တပ်တွေရုပ်သိမ်းပြီးနောက်ပိုင်းလူသားချင်းစာနာမှုဆိုင်ရာအချက်အလက်တွေနဲ့ရင်ဆိုင်နေရတဲ့အာဖဂန်နစ္စတန်နိုင်ငံရဲ့ဦးစားပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းကမ္ဘာစီးပွားရေးထက်သီးနိုင်ငံတွေနဲ့အွန်လိုင်းတွေ့ဆုံဆွေးနွေးရမှာပြောဆိုခဲ့တဲ့အကြောင်းသမ္မတအင်ဂျီရောကအင်ကာနေမှာပဲပြောဆိုထားပါတယ်။ဆင်အနာသိမ်းပြီးနိုင်ငံရေးမတည်မငြိမ်အခြေအနေနဲ့ကြုံနေရတဲ့မြန်မာနိုင်ငံကနေလုပ်ငန်းတွေအားလုံးရပ်ဆိုင်ပြီးဒီနှစ်ကုန်ပြန်ရုပ်သိမ်းမယ်ကြောင်းဗြိတိန်အမေရိကန်စီးပွားရေးလုပ်ငန်းကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာရေရှည်စီးပွားရေးအလားအလာပေါ်မှာတုံ့တက်ပြီးလုပ်ငန်းတွေအားလုံးကိုရပ်ဖို့ဆုံးဖြတ်လိုက်တာဖြစ်တဲ့အကြောင်းလဲကုမ္ပဏီကရိုက်တာသတင်းဌာနကိုပြောဆိုလိုက်တာပ
ါကုအောင်လွင်ဦးပါရှင်သတင်းချင်းချုပ်ကိုပြောပြသွားတာပါဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့နဲ့6:00ကနေ9:00အထိဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်ခဲ့တာပါရှင်ညပိုင်းရုပ်သံနဲ့ဒီရေဒီယိုအစီအစဉ်ကိုတော့
မြန်မာစံတော်ချိန်ည9:00ကနေ10:00အထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမော်ပါရှင်အတန်ဖန်းအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ရုပ်တံအင်ဂျင်နီယာကတော့ Darius Smith ပါရှင်ကျမကအင်ဂျင်နီယာမှာ VOE မြန်မာပိုင်းအစီအစဉ်ကတင်ဆက်နေတဲ့အစီအစဉ်တွေကိုတိုက်ရိုက်ကြည့်ရှုနားဆင်အားပေးကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ဘေးအန္တရာယ်တွေကနေကင်းဝေးကြပါစေရှင်